to the Voice of America in Burmese.
Mingla Minakhe ma shin Washington myo ro VOA American tan ga ni 2020 pye ni mash la 5 ye cha da pade ni ne ne khin a si sin go myama sanaw chain minet 6 nai ga ni 9 nai thi line to meter 32 line to meter 40 48 to ga ni dai yai thong lwin twa ma ba Facebook sa myan na phit de VOA Burmese news ga ni le a chain ne de pye ni na sin nai ja ba de shin jama engine nai ma
မင်္ဂလာ မနက် ခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာသုံးဆွဲဖို့အမေရိကန်လွှတ်တော်ကဒေါ်လာ10ဘီလီယံကျော်အတည်ပြုပေးလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံနောက်ထပ်၄နိုင်ငံဒေါ်လာပါတယ်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေအတွက်ဒေါ်လာ1000ရာအကူအညီလိုအကြောင်းကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရ
န်ဒီအိမ်လွင်အကြံဖတ်မှုကိစ္စတွေအိမ်ထဲမှာဖြစ်တဲ့မိသားစုပြဿနာလို့ပဲမြန်မာ society တော်တ
ော်ဒါကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုကာကွယ်တားဆီးရေးဥပဒေမူကြမ်း9နှစ်ကြာလာပြီမဲ့အခုချိန်ထိပြဋ္ဌာန်းနိုင်ခြင်းမရှိသေးတာနဲ့ပတ်သက်လို့နောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်။တခါစင်ကာပူကိုသဲတွေတင်ပို့နေတဲ့အတွက်လယ်သမားတွေစိုက်ပျိုးမြေဆုံးရှုံးနေတဲ့ကိစ္စကိုလည်းနားဆင်ရမှာပါ။တခါ American အခြေစိုက် Freedom House အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့နှစ်စဉ်အစည်းအခမ်းစာမှာကမ္ဘာတဝန်းမှာရှိတဲ့ဒီမိုကရေစီအခြေအနေနဲ့လွတ်လပ်ခွင့်အနေနဲ့ပတ်သက်လို့လည်းကြားဖို့ရှိပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုမှာခုနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်လာရေးကြိုးပမ်းမှုတွေမှာစူပါကျူးစီးလို့ခေါ်တဲ့အင်္ဂါနေ့ကပါတီရင်းပနာမရွေးချယ်မှုတွေအပြီးဒုသမရာဟောင်းဂျိုးဘိုင်ဒန်နဲ့ဗာမွန်ပြည်နယ်ကအထက်လွှတ်တော်အမတ်ဘာနီဆန်ဒါဆုတို့နှစ်ဦးသာအထူးပြိုင်ပွဲတွေအဖြစ်ကြန့်ရှိနေပါတော့တယ်။သူတို့ကိုသူ့ကိုယ်သူဒီမိုကရက်ဆိုရှယ်လစ်လို့ကြွေးကြော်ထားတဲ့ဘာနီဆန်ဒါဆာပါတီရဲ့ပြမရည်စည်းကြောင်းနဲ့ဆန့်ကျင်ရည်တည်လာသူတူလည်းဖြစ်ပါတယ်။အင်္ဂါနေ့ကဆလစ်ပြည်နယ်မှာကျင်းပတဲ့ Super Tuesday အပြီးမှာတော့နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလွန်ဘတ်နှုတ်ထွက်သွားခဲ့ပါတယ်။ဘလွန်ဘတ်ဟာပါတီတွင်ရွေးချယ်မှုတွေအတွက်သူ့ကိုယ်ပိုင်အမေရိကန်ဒေါ်လာတန်း600နီးပါးသုံးဆွဲပြီးမျက်စွဲစည်းဝင်ခဲ့ပေမဲ့အမေရိကန်ဆမိုဝါကျွန်းလေးနဲ့တခြားပြည်နယ်တချို့မှာအနေအငယ်အနိုင်ရလက်ယုံကလွဲလို့ထူးခြားတည်တာတဲ့အောင်မြင်မှုမရခဲ့တာကြောင့်နှုတ်ထွက်သွားခဲ့တာပါသူရွေးကောက်ပွဲကနေနှုတ်ထွက်တဲ့တပြိုင်တည်းမှာပဲဒုသမရဟောင်းဂျိုးဘိုင်ဒန်ကိုထောက်ခံကြောင်းလည်းကြေညာခဲ့ပါတယ်စူပါကျူးစတေးရွေးကောက်ပွဲနေ့မှာတော့ဒုသမရဂျိုးဘိုင်ဒန်ကဆယ်ပြည်နယ်မှာအနိုင်ရခဲ့ပြီးဘာနီဆန်ဒါစ်ကတော့ကြံလေးပြည်နယ်မှာအနိုင်ရခဲ့ပါတယ်ဒီမိုကရက်ပါတီတွင်ရွေးချယ်မှုတွေကနေရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်လောင်းကလက်ရှိသမရဒေါ်နယ်ထရမ့်နဲ့လာမယ့်နိုဝင်ဘာလမှာရှင်ပြန်ရမှာဖြစ်ပါတယ်
ကိုရိုနာဗိုင်းရပ်စ်အလင်းမြောက်ကူးစက်ပြန့်ပွားနေတာကိုဟန်တက်တပ်ဖြည့်ရေးအတွက်အမေရိကန်ဒေါ်လာ 8.3 ဘီလီယံတန်ဖိုးရှိတဲ့အရေးပေါ်ရမငွေတရထူထောင်ထားရှိဖို့အမေရိကန်ဥပဒေပြုအမတ်တွေအကြားဗော်ဒုံးလေးကသဘောတူညီမှုရရှိခဲ့ကြပါတယ်။အမေရိကန်အထက်နဲ့အောက်လွှတ်တော်နေရာစလုံးက Republican နဲ့ Democrat အမတ်တွေကြားရရှိခဲ့တဲ့အရေးပေါ်ရမငွေဆိုင်ရာဒီဥပဒေရဲ့နောက်ဆုံးမူကြမ်းကိုသတင်းပတ်ကုန်မှာရရှိနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။ဒီဥပဒေကိုသာအတည်ပြုနိုင်ခဲ့ရင်တော့အခုကာလအတွင်းတွေ့ရခဲ့တဲ့ပါတီတစ်ခုစလုံးသဘောတူညီတဲ့ရှာချက်ပပဥပဒေတစ်ခုဖြစ်လာမှာပါ။အမေရိကန်တို့ရဲ့ကြမ်းမာရေးနဲ့ဘေးကင်းလုံခြုံဖို့ကိစ္စနဲ့ပတ်သက်လာရင်အရေးကြီးတဲ့နေရာမှာချွေတာတာတွေလို့လိုအပ်တဲ့နေရာမှာတုံးဖြုံနေစရာအကြောင်းမရှိပါဘူးလို့လည်းအထက်လွှတ်တော်လူနေမှုကောင်းဆောင်ဒီမိုကရက်မတ်ချားလ်စ်ရှူမာကပြောပါတယ်ဒီရမငွေဟာ COVID-19 ကူးစက်ရောဂါတိုက်ဖျက်ရေးအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းခံထားတဲ့အမေရိကန်ဒေါ်လာ 1.5 ဘီလီယံထက်သုံးဆပိုများတဲ့ပမာဏဖြစ်ပါတယ်အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်ကဆီယက်တဲမြို့မှာအဲ့ဒီကူးစက်ရောဂါရသက်ပေါင်းများစွာလူမသိသူမသိကူးစက်နေမယ်လို့ကြွမ်းကျင်သူတွေကယူဆနေကြနေရပါတယ်အဲ့ဒီမြို့ဟာအမေရိကန်နိုင်ငံတွင် COVID-19 လူချင်းချင်းကူးစက်ရမှာကနဦးစတင်ဖြစ်ပွားခဲ့တဲ့နေရာဖြစ်ပြီးအခုချိန်ထိဒီရောဂါကြောင့်သေဆုံးသူ9ဦးရှိသွားပြီလို့လည်းဝါရှင်တန်ပြည်နယ်ကတာဝန်ရှိသူတွေကပြောပါရခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကြောင့်အီတလီနိုင်ငံအတွင်းကစတင်ကြောင်းနေအားလုံး10ရက်ကြာပြိမ့်မယ်အကြောင်းအစိုးရကကြေညာတဲ့ချိန်ထဲမှာပဲဒီဗိုင်းရပ်စ်နောက်ထပ်ကူးစက်တဲ့နိုင်ငံ၄နိုင်ငံတိုးလာပါတယ်ချီလီဟန်ဂရီပိုလန်နဲ့ဆလိုဗေးနီးယားနိုင်ငံတွေကလည်းသူတို့တိုင်းပြည်ဒီသီမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေရှိလာနေပြီဖြစ်ကြောင်းဗုဒ္ဓဟူးနေ့ကပြောပါတယ်ဟန်ဂရီမှာကူးစက်သူကတော့အီရန်နိုင်ငံကကျောင်းလာတက်သူတွေဖြစ်ပြီးဆလိုဗေးနီးယားနိုင်ငံကလူနာကတော့မော်ရိုကိုနဲ့အီတလီနိုင်ငံတို့ကိုဖြတ်တန်းလာသူဖြစ်တယ်လို့ဆိုပါတယ်အီတလီနိုင်ငံဟာဥရောပတိုက်တွင်ယောဂကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးခုချိန်ထိကူးစက်ခံရသူ2900နဲ့သေဆုံးသူ100ရှိသွားပြီဖြစ်ပါတယ်အီတလီအစိုးရအနေနဲ့လှုပ်တင်လှုပ်ထိုက်တဲ့ဆုံးဖြတ်ချက်ကိုချပြီးစာတင်ကြောင်းတွေကိုမတ်လ15ရက်နေ့ထိပြည့်ပြည့်ဖို့ဆုံးဖြတ်လိုက်တာလို့ဆိုပါတယ် အခုချိန်ထိကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့နိုင်ငံပေါင်း85နိုင်ငံရှိသွားပြီဖြစ်ပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲတက်ဒရိုအဒနမ်ဂေဗရီယေဆုစ်ကလည်းပုံထုံးလေးမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့ပါတယ်ဒီယောဂဖို့ကိုထင်ချွတ်နိုင်ဖို့နိုင်ငံတိုင်းကအစွမ်းကုန်ကြိုးစားလှုပ်ဆောင်ကြဖို့လဲ WHO အကြီးအကဲကတိုက်တွန်းပါတယ်အမေရိကန်ပြည်ထောင်စုမှာတော့အခုချိန်ထိသေဆုံးသူ12ဦးရှိသွားပါပြီအစောပိုင်းဝါရှင်တန်ပြည်နယ်မှာ10ဦးသေဆုံးခဲ့တာအပါအဝင်ကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့မှာအသက်အရွယ်ကြီးရင်သူအမျိုးသား2ဦးသေဆုံးခဲ့တာဖြစ်ပါတယ်
တပ်ဖွဲ့ဝင်တန်းရှိတဲ့မြောက်ကိုရီးယားစစ်တပ်ဟာကမ္ဘာမှာအကြီးမားဆုံးစစ်တပ်တစ်ရပ်ဖြစ်တယ်လို့တပ်ဖွဲ့ဝင်တွေဟာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမယ့်အရေးအကာအကွယ်အမဲဆုံးလူတွေဖြစ်လိမ့်မယ်လို့မြောက်ကိုရီးယားအထူးတပ်ဖွဲ့ဝင်ဟောင်းတယောက်ကပြောပါရယ်မုန်တိုင်းတပ်ဖွဲ့လို့ခေါ်တဲ့မြောက်ကိုရီးယားအထူးတပ်ဖွဲ့ဝင်ဟောင်းလီအွန်ဂျီကဗုဒ္ဓဟူးနေ့ကဝါရှင်တန်မြို့တော်က Hudson Institute မှာကျင်းပတဲ့ forum တစ်ခုမှာမြောက်ကိုရီးယားစစ်သားတွေရဲ့ဘဝအခြေအနေကိုရှင်းလင်းပြောကြားစင်မှာအခုလိုပြောလိုက်တာလည်းဖြစ်ပါရယ်စစ်တပ်အတွင်းကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအတွက်တော့အကြီးမားဆုံးစိုးရိမ်ကြောက်လန့်မှုကြီးဖြစ်လိမ့်မယ်လို့လည်းသူကဟောကိန်းထုတ်လိုက်ပါတယ်။မြောက်ကိုရီးယားစစ်သားတွေဟာနေရာကြက်ကြက်တဲတဲနဲ့စစ်တမ်းလျားတွေမှာနေထိုင်ရတာဖြစ်လို့ယောဂဖြစ်ပွားရင်သိမ့်မြန်တယ်လို့လည်းလီအွန်ဂျီကပြောပါတယ်။2000ပြည်နှစ်တွေမှာစစ်တပ်အတွင်းစားယောဂဖြစ်ပွားခဲ့ပြီးမြောက်ကိုရီးယားစစ်သားတွေအာဟာရချို့တဲလွန်ပြီးခန္ဓာရည်နှိပ်ပါးတဲ့ကြောင့်စစ်သားတော်တော်များများသေဆုံးခဲ့တယ်လို့လည်းသူကဆိုပါတယ်။စံသက်ကိရိယာတွေမရှိတာကြောင့်စားယောဂကြောင့်သေဆုံးသလားတခြားယောဂကြောင့်သေဆုံးလားမသိရကြောင်းဒါပေမဲ့လည်းတရားရောက်အဖျားရှိပြီဆိုရင်တော့ဒါဟာကုသဘေးပဲလို့ပဲယူဆကြကြောင်းလည်းသူကပြောပါတယ်။မြောက်ကိုရီးယားလူဦးရေရဲ့43ရာခိုင်နှုန်းဖြစ်တဲ့လူ17တန်းဟာအာဟာရချို့တဲ့မှုတန်ခံစားနေရတာကြောင့်ယောဂကုသဖို့တိတ်လွယ်ကူနိုင်တာလည်းဖြစ်ပါတယ်ခင်ဗျာ။
ဒီ American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့အရိုညာဒုက္ခသည်တွေအတွက်အခုအညီအမေရိကန်ဒေါ်လာ889တန်လောက်အနေကြောင်းကုလသမဂ္ဂအေဂျင်စီတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကမလာ3ရက်နေ့မှာတောင်းခံလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုပြန်နိုင်ဖို့မှာဒုက္ခသည်တွေရဲ့နိုင်ငံသားဖြစ်ခွင့်အရေးနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းဖြစ်ဖို့အရေးကြီးတဲ့အကြောင်းဒီကိစ္စကိုမြန်မာဘက်ကအလင်းများဆောင်ရွက်ဖို့လိုအပ်ကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ဒေါ်ညာရေးဆွေးနွေးပွဲပြင်ပမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကအင်္ဂါနေ့မှာပြောပါတယ
် The solution continues to be in Myanmar. The problem is that things that need to be done
ပြဿနာကိုဖြေရှင်းရေးကမြန်မာနိုင်ငံအပေါ်မှာမူတည်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်နိုင်မဲ့အခြေအနေကိုမြန်မာနိုင်ငံဘက်ကဖန်တီးပေးရမှာဖြစ်ပါတယ်ဒုက္ခသည်ပြန်ပို့ရေးအစီအစဉ်ဟာတိတ်ကိုနှိကွေးလွန်းတယ်ဒါမှမဟုတ်ဖြစ်မလာသေးဘူးလို့ပြောရမှာဖြစ်ပါတယ်လို့ကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောဆိုသွားတာပါရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုစစ်စစ်လက်ခံမဲ့အကြောင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုထားပေမဲ့2018ခုနှစ်နိုဝင်ဘာလကတည်းကစခဲ့တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ဟာအောင်မြင်မှုမရသေးပါဘူး။ဒီတော်တွင်ရိုဟင်ဂျာပြည်ထောင်စုကိုဖြည့်ဆင်းရေးအတွက်လူသားချင်းစာနာမှုအထောက်အပံ့အဖြစ်ယူရို30တန်းအကူအညီပေးမယ့်အကြောင်းဥရောပကော်မရှင်ကအင်္ဂါနေ့မှာကြေညာခဲ့ပါတယ်
။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုထိန်းချုပ်ရေးမှာမြန်မာနိုင်ငံကဆရာဝန်တွေအသုံးပြုနိုင်ဖို့စေဝါကရိယာတွေကိုမြန်မာနိုင်ငံကိုပြပုတ်ခဲ့တယ်လို့စင်ကာပူနိုင်ငံကြားရေးဝန်ကြီးဌာနကပြောပါရယ်။ယောဂစမ်းသပ်ရှာဖွေကရိယာပေါင်း3000နဲ့ PCR 660နှစ်ခုကိုမြန်မာနိုင်ငံရဲ့ပြတ်တက်ရေးခံချက်အရာပြပုတ်ခဲ့တာလို့လည်းစင်ကာပူနိုင်ငံကြားရေးဝန်ကြီးဌာနကမတ်လ4ရက်နေ့ကိုထုတ်ပြန်တွေ့ကပြောပါရယ်။စေဝါကရိယာတွေကိုမြန်မာနိုင်ငံဆိုင်ရာစင်ကာပူသမ္မတကြီး Venice Chan ကမြန်မာနိုင်ငံအမျိုးသားကျန်းမာရေးတပ်ခွဲခန်းစမ်းသပ်ဌာနညွှန်ကြားမှုတော်ထိတိတင်ကိုရန်ကုန်ပြည်ပဆိုင်ရာ၄စီမှာလွှဲပြောင်းပေးရခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံအပါအဝင်ဘင်္ဂလားဒေ့ရှ်သီရိလင်္ကာနဲ့ပါကစ္စတန်နိုင်ငံတို့ကအိန္ဒိယမှာလာရောက်ခိုးလုနေသူ2000နီးပါးကိုလွန်ခဲ့တဲ့9နှစ်အတွင်းအိန္ဒိယအစိုးရကနိုင်ငံသားဖြစ်ခွင့်ပြုခဲ့ပါတယ်နိုင်ငံသားဖြစ်ခွင့်ပြုလိုက်တဲ့သူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပါတယ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကြားချုပ်ဆိုခဲ့တဲ့နေဆက်သဘောတူညီချက်အရဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုအခုလိုနိုင်ငံသားဖြစ်ခွင့်ပြုလိုက်တာပါဒါ့အပြင်အာဖဂန်နစ္စတန်သီရိလင်္ကာနဲ့မြန်မာနိုင်ငံသားတအူးတို့ကိုလည်းလွန်ခဲ့တဲ့6နှစ်အတွင်းမှာနိုင်ငံသားဖြစ်ခွင့်ပြုခဲ့တယ်လို့ဆိုပါတယ်
။ကမ္ဘာတစ်ပတ်ကိုရိုနာဗိုင်းရပ်စ်ပြပွားနေတာကြောင့် James Bond ရုပ်ရှင်ဇာတ်ကားတဲ့ No Time to Die ရုပ်တင်ပြသမဲ့ရက်ကိုလအတန်ကြာထိရွှေ့ဆိုင်းလိုက်ပါတယ်။MGM Universal Company ကရုပ်ရှင်ထုတ်လုပ်သူ Michael Wilson နဲ့ Barbara Broccoli တို့က James Bond စကားသစ်ကို2020ပြည့်နှစ် April လအတွင်းရုံတင်မှုစီစဉ်ထားရကနေ Normality ရွှေ့ဆိုင်မယ်လို့ Twitter ကနေပုံရိပ်ကကြေညာခဲ့တာဖြစ်ပါတယ်။ ကမ္ဘာတဝန်းကရုပ်ရှင်ရုံတွေရဲ့အခြေအနေကိုအခြေခံစဉ်းစားပြီးဒီလိုရွှေ့ဆိုင်းမှုဆုံးဖြတ်လိုက်တာလို့လည်းပြောပါတယ်။ဒါကြောင့်ဒီဇာတ်ကားကို UK နိုင်ငံမှာနိုဝင်ဘာလ12ရက်နေ့နဲ့ဒီကမ္ဘာလုံးမှာတော့နိုဝင်ဘာလ25ရက်နေ့မှာမှယုံတင်နိုင်မှာဖြစ်ပါတယ်ခင်ဗျာ။
သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ကပြောပြသွားတာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကမ္ဘာတဝန်းမှာရှိတဲ့ဒီမိုကရေစီအခြေအနေနဲ့လွတ်လပ်ခွင့်နဲ့ပတ်သက်လို့နှစ်စဉ်အစည်းအခမ်းအစာကို American Cheshire Freedom House အဖွဲ့ကြီးကဗုဒ္ဓဘုနေ့ကထုတ်ပြန်လိုက်ပါတယ်။ VOA သတင်းတော့ Arash Arabasadi ရဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြမှာပါရှင်
။ကမ္ဘာတဝန်းဒီမိုကရေစီစနစ်ရဲ့အခြေအနေနဲ့လွတ်လပ်ခွင့်နဲ့ကျဆင်းနေတယ်လို့ Freedom House အဖွဲ့ရဲ့အစည်းအခမ်းအစာမှာတွေ့ရပါတယ်။ဟောင်ကောင်မှာတရုတ်ဆိုးရကိုဆန္ဒပြသူတွေဖြိုခွင်းခံရတာအီရန်မှာအပြောင်းလဲလိုလားသူတွေဖိနှိပ်ခံရတာနဲ့အတူအစည်းအဝေးခံစားရဲမှာပြောင်းလဲကိုမလိုလားတဲ့အုပ်ချုပ်သူဆိုးရရဲ့အင်အားသုံးဖြိုခွင်းမှုတွေကိုဖော်ပြထားပါတယ်။တချို့ဒီမိုကရေစီစနစ်နဲ့ကျင်းသားရနေတဲ့နိုင်ငံတွေမှာလည်းအနောက်ရှက်တွေနဲ့ကြုံနေရကြောင်းမှတ်ချက်ပေးထားပါတယ်
။ Democracy is in trouble.
ဒီမိုကရေစီစနစ်အခက်ကြုံနေရပါတယ်။ဒီနှစ်မှာဆိုရင်တန်းတူအခွင့်အရေးနဲ့လူနေစုတွေအတွက်လှုပ်ရှားမှုတွေမှာတက်ခတ်ခံရမှုတွေကိုတွေ့ခဲ့ရပါတယ်။တကဒီမိုကရေစီနိုင်ငံတွေမှာရောအာဏာရှင်အုပ်ချုပ်ရေးရှိတဲ့နိုင်ငံတွေမှာပါဖြစ်ပါတယ်။ဒီအချက်တွေအားလုံးခြုံငုံကြည့်မယ်ဆိုရင်တော့ဆက်လက်နေဆက်တိုက်ကမ္ဘာတဝန်ဒီမိုကရေစီကျဆင်းလာတာကိုတွေ့ရမှာပါ
။ဆာရာရီပူချီဟာ Freedom House အဖွဲ့ကသုတေသနနဲ့စီစစ်လေ့လာရေးအဖွဲ့ရဲ့ဒုက္ခရဖြစ်ပါတယ်။ဘာသာရေးနဲ့လူနည်းစုအုပ်စုတွေကိုအဓိကထားတိုက်ခိုက်နေတဲ့အစိုးရအခြေအတွက်ပိုများလာတယ်လို့သူကဆိုပါတယ်။
There is definitely a real trend of
အစိုးရတွေဘက်ကသူတို့ရဲ့စီမံမှုညံ့ဖျင်းတဲ့ကိစ္စတွေမှာလူနယ်စုဝင်တွေအပေါ်အပြစ်ပုံချတာဖိနှိပ်ချုပ်ချယ်ရေးအတွက်နီလန်သစ်တွေဆန်သက်တဲ့အလေးထားတွေနိုင်ငံတကာမှာအဖြစ်များလာပါတယ်
။ဥပမာတရုတ်ပြည်မှာဆိုရင်လူတွေကိုထောက်လန်းစောင့်ကြည့်ရေးလုပ်တဲ့အခါပထမလူအုပ်စုနည်းနည်းလေးနဲ့စခဲ့ပြီးနောက်ပိုင်းမှာတဖြည်းဖြည်းနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်လာတာကိုတွေ့ရပါတယ်။ဒီလိုဖြစ်ရတွေရှိနေပေမဲ့လည်းဟောင်ကောင်မှာတော့လူမှုဟာသူတို့လွတ်လပ်ခွင့်အတွက်တန်ိဋ္ဌန်ချပြီးဆက်လက်တိုက်ပွဲဝင်နေတာပ
ါ Quite clear from the demonstrations in Hong Kong
ဟောင်ကောင်မှာဖြစ်တဲ့ဆန္ဒပြပွဲတွေကိုကြည့်ရင်ဟောင်ကောင်လူမှုဟာလွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်ကိုတခြားနိုင်ငံတွေမှာရှိနေတဲ့လူတွေလိုပဲအရေးတကြီးလိုအပ်နေတယ်ဆိုတာထင်ရှားပါတယ်ဟောင်ကောင်လှုပ်ရှားမှုဟာအရေးပါပါတယ်ထောက်ခံမှုရဖို့လိုအပ်ပါတယ်ဒါမှပဲတရုတ်အစိုးရဟာလူတွေတကယ်လိုချင်နေတာပါလဲဆိုတဲ့အကြောင်းအရှိတရာအတိုင်းမြင်သွားမှာပါ
နောက်အာဖရိကဘီနင်နိုင်ငံမှာဆိုရင်မနစ်ကရွေးကောက်ပွဲမတမာမှုတွေကြောင့်တိုင်းပြည်ရဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်စံနှုန်းသတ်မှတ်ချက်အဆင့်ကျသွားခဲ့ပြီးစစ်ဖြစ်နေတဲ့နိုင်ငံအာဏာသိမ်းခံရတဲ့နိုင်ငံတနိုင်ငံလောက်အဆင့်ကိုရောက်သွားခဲ့ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့တိုးတက်မှုတွေပြနေပါတယ
်။ Sudan overall is one of the
ဆူဒန်နိုင်ငံဆိုလို့ရှိရင်မနစ်စည်းရင်ထဲမှာအတော်လေးအခြေအနေကောင်းလာတဲ့အထည်ပါပါတယ်။လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ပြီးတော့နှစ်30လောက်အာဏာရှိနေတဲ့သမ္မတတယောက်ကိုလူလူလှုပ်ရှားမှုနဲ့ဖြုတ်ချနိုင်ကြတာတကယ့်ကိုအောင်မြင်မှုကြီးတစ်ခုပ
ါနိုင်ငံသားတွေရဲ့အပြောင်းအလဲအတွက်ပါဝင်လှုပ်ရှားလို့ဈေးကနေတဆင့်မျောလင်းချက်တွေရှိပါတယ်လို့ရီပူချီကဆိုပါတယ်ဒီလိုမျောလင်းချက်တွေရှိနေသေးတာတော့ Freedom House ရဲ့အစီရင်ခံစာအရဒီမိုကရေစီစနစ်အခက်အခဲကြုံတွေ့နေရတဲ့နိုင်ငံအရေးအတွက်ဟာတိုးတက်လာတဲ့နိုင်ငံအရေးအတွက်ထက်လက်ရှိမှာနှစ်ဆပိုများတယ်လို့ဆိုထားပါတယ်ခင်ဗျာ
ကိုဝင်းခံပါပါရှင်အခုတော့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းခုနှစ်နှစ်ကြာရေးဆွဲလာပြီဖြစ်ပေမဲ့ဒီဥပဒေကြမ်းအခုချိန်ထိပြဋ္ဌာန်းနိုင်ခြင်းမရှိသေးတာဘာကြောင့်လဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုဟာနေရာတကာမှာဖြစ်နေပြီးလူအများစုကလည်းဒါကိုပုံမှန်လိုပဲသဘောထားကြကြောင်းအမျိုးသမီးတွေပေါ်အကြမ်းဖက်မှုကာကွယ်ရေးလှုပ်ရှားဆောင်ရွက်နေတဲ့ရှေ့နေဒေါ်လာလာကြီးက AFP သတင်းဌာနကိုအခုလိုပြောပါဗ
ျ။ delay ရိုးရာယဉ်ကျေးမှုနဲ့လဲဆိုင်နေမယ်ပေါ့နော်။ဒီအိမ်တွင်းအကြမ်းဖက်မှုကိစ္စတွေအိမ်ထဲမှာဖြစ်တဲ့မိသားစုပြဿနာလိုပဲမြန်မာ society တော်တော်များများခံယူထားကြတယ်။အဲ့ခံယူထားကြတဲ့ပုံမှာအိမ်တွင်းအကြမ်းဖက်မှုကိစ္စတွေဖြစ်လာတယ်ဆိုလို့ရှိရင် report လုပ်ရင်တော့မှရေးစခန်းကဒီပေါ့နော်အရေးယူပေးမှုအပိုင်းအားနေတဲ့ဟာတွေကိုကျွန်တော်တွေ့ရတယ
်မြမအစိုးရရဲ့စီးရင်ကောက်ယူချက်အရ2016ခုနှစ်ကအာဓမပြုကျင့်ခံရမှုပေါင်း1100ကျော်ရှိခဲ့ပြီး2019ခုနှစ်မှာ1400ကျော်ထိတိုးလာခဲ့ပြီး
သုံးပုံနှစ်ပုံဟာကလေးငယ်တွေအပေါ်ကျူးလွန်နေတာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ရှင်းနေဒေါ်လာလာကြီးကတော့ဒီကိန်းကနန်းပမာဏဟာလူဦးရေတန်ပေါင်း54တန်းရှိနေတဲ့မြန်မာနိုင်ငံမှာအစိတ်ပိုင်းအသေးလေးပဲဖြစ်ပြီးနေ့စဉ်နဲ့အမျှအမျိုးသမီးနဲ့ကလေးငယ်တွေဟာအကျန်းဖတ်မှုတွေကိုပုံစံမျိုးစုံရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ဒါပေမဲ့အမျိုးသမီးတွေအတွက်အကျန်းဖတ်မှုကနေအကာအကွယ်ပေးရေး2013ခုနှစ်ကစပြီးရေးဆွဲနေတဲ့ဥပဒေကြမ်းကိုအခုချိန်ထိအတည်ပြုပြဋ္ဌာန်းနိုင်ခြင်းမရှိတာဟာနောက်မျိုးဆက်တွေတက်ပါထိခိုက်နစ်နာနေကြောင်းဒေါ်လာလာကြီးကပြောပါတယ
်ကျွန်မစိတ်မကောင်းတာဒီလောက်ထိကြာ9နှစ်လုံးမှကြာစီလာတဲ့ဥပဒေချမ်းကဒီဘောဘောเนาะကျွန်မတို့အမျိုးသမီးနေရဲ့အခွင့်အရေးကိုကျွန်မအနေနဲ့ပြောမယ်ဆိုရင်ကောက်ဝေးမပေးနိုင်ဘူးပေါ့เนาะအဲ့လိုမျိုးကျွန်မမြင်တဲ့အတွက်နဲ့တော်တော်လေးစိတ်မကောင်းပါဘူးပြီးလို့ရှိရင်ကျွန်မရဲ့သမီးအပေါင်းနောက်ဒီသမီးတွေနောက်တစ်ချိန်မှာအကျန်းဖမုံတွေဖြစ်လာတဲ့အခါမှာဒီဥပဒေကပြပြောပကာကွင်ပေးနိုင်တဲ့အနေထားမှာရှိမနေသေးတဲ့အတွက်နဲ့တော်တော်လေးကိုရှင်ပူရပါတယ
်သူကိုယ်တိုင်အမျိုးသမီးတွေကိုအကျန်းဖမှုကနေအကာအကွယ်ပေးရေးဥပဒေပိုင်းအရာရောဆေးဝါးကုသမှုဆိုင်ရာအရာပါအကူအညီပေးနေတဲ့အမျိုးသမီးရေးအဖွဲ့ Legal Clinic မြန်မာကိုတည်ထောင်ခဲ့သူဖြစ်ပါတယ်အမျိုးသမီးတွေကိုအကာအကွယ်ပေးဖို့ရှင်းနေဖြစ်အောင်သူဘာကြောင့်စ조사ခဲ့တယ်လဲဆိုတဲ့ဒေါ်လှလာရဲ့အတွေ့အကြုံကတော့
အင်္ဂလန်နဲ့အစ်တေကိုင်ပြီးတော့လာတယ်ဆိုတော့အရန်ကိုကြောင်းနေပြီအမေဆိုလို့ရှိရင်အတန်တော်မထွက်ဘူးအဲ့ခါမှာကိုကလည်းအဲ့တုန်းကမမရဆိုတော့အရန်ငေပါသေးတယ်ကျွန်မဟိုသုံးတန်းလောက်ပဲရှိအောင်မယ်ထင်တယ်အဲ့ဒီကအရန်ကြောင်းနေကြတဲ့ပုံစံအဲ့တော့အမသွားတယ်သွားပြီးတော့ဒီဘောဆွေမျိုးတွေစီကပတ်ဆံရှိရဲ့ဟိုကတင်းမသွင်းနိုင်ရင်ပတ်ဆံဘလောက်ပဲဆိုပြီးတော့အဲ့လိုမျိုးဟုတ်နော်အဲ့ဒီမြင်ကွင်းတွေကျမကိုဒီဥပဒေဖက်ကိုရောက်ဖို့အတွက်နဲ့ကျမကိုတွန်းအားပေးခဲ့စေပေါ့နော်အဲ့တော့အမျိုးသမီးအကျန်းဖက်မုံတားစစ်ကောက်ရဲ့ဥပဒေတစ်ခုလုပ်မယ်ဆိုတာ2013မှာကျမစွန့်စက်တမဲ့ပါဝင်ခဲ့တယ်ဘာကြောင့်လဲဆိုတော့ကျမဒီ issue တွေနဲ့2013ကနေကျင်လည်ပြီးတော့လုပ်လာတာ
Victoria အမှုလို့လူသိများတဲ့2019ခုနှစ်ကအသက်3နှစ်အရွယ်မင်းကလေးငယ်လိမ်ပိုင်းဆိုင်ရာစော်ကားခံရမှုမှာအခုချိန်ထိတရားခံကိုဖော်ထုတ်နိုင်ခြင်းမရှိသေးတဲ့အပြင်တရားမျှတမှုရရည်ဆိုတာနဲ့လည်းအလန်းဝေးနေသေးပါအခုလိုမင်းကလေးငယ်တွေနဲ့အမျိုးသမီးတွေအပေါ်အကျန်းဖတ်မှုကနေထိထိရောက်ရောက်အကာအကွယ်ပေးမဲ့ဥပဒေမျိုးလွတ်တော်ကနေဘာကြောင့်ပြဋ္ဌာန်းအတည်ပြုနိုင်ခြင်းမရှိသေးတာလဲ Triangle Woman အဖွဲ့ဒါ ikta ဒေါခင်လေးရဲ့အမြင်ကတော့
လွှတ်တော်တွေမှာဆွေးနွေးလိုက်ပြီဆိုရင်အမျိုးသားဒီဟိုဒါကတော့ကျမဟိုအမျိုးသားရဲ့အမျိုးသမီးရဲ့ခွဲခြားပြောတာမဟုတ်ပြီမဲ့သူတို့ရှုထောင့်ကအမျိုးသားရှုထောင့်ကပဲကြည့်တယ်သူတို့ဘက်ကဘာမှန်းရော့သွားမလဲသူတို့ဘက်ကအဲ့အတွက်လုံခြုံမှုเนาะအပြည့်အဝသူတို့ကလိုချင်တဲ့အခါကျတော့အမျိုးသားရှုထောင့်ကနေဆွေးနွေးတယ်ဒါပေမဲ့အဲ့လိုနေရာမျိုးမှာကျမတို့အမျိုးသမီးတွေရဲ့ပို့ပွားလာရင်ပို့အတန်နေပိုကျကျလောင်လောင်နဲ့ပြောနိုင်မယ်ပို့ပြီးတော့စွာတဲ့လူလိုတာပေါ့ကျမတို့ကဒီအချိန်မှာတော့ခက်စွာစွာလူတွေရမှာလေအေးအေးဆေးဆေးအမျိုးသမီးဖြစ်တယ်ကျမတို့ပါသွားတယ်ဒါပေမဲ့သူကရိုးရိုးပဲအေးအေးဆေးဆေးနေတဲ့လူဆိုရင်တော့မဖြစ်ဘူးဒီအချိန်မှာကျမတို့ hot shot တွေအများကြီးလိုတယ်များများပြောများများရန်စွာပြီးတော့ကျမတို့ကစွန်ရန်စွာတယ်ဆိုတော့ကျမတို့အတွက်မဟုတ်ဘူးအားလုံးသောတိုင်းပြည်မှာရှိတဲ့အမျိုးသမီးအမျိုးသားတွေအတွက်တကယ်တက်တက်ကြွကြွနဲ့လုံမဲ့သူမျိုးတွေပေါ့နော်ဆိုချန်ပီယံတွေလိုနေတာပေါ့
အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အကျန်းဖတ်မှုဟာနိုင်ငံတကာနိုင်ငံရဲ့လုံခြုံမှုကင်းမဲ့တဲ့အရေးပေါ်အခြေအနေဖြစ်ပြီးလူအများရှိမဖွယ်မရာလောက်တာကစားလို့လူကုန်ကူးတဲ့ပြစ်မှုထိပါဝင်ပြီးအဖွဲ့အစည်းအတိုင်းဝိုင်းတွေရဲအာဏာပိုင်တွေနဲ့တရားဥပဒေနီးလန့်အရာပါလုံးဝလက်တင်ခံမှာမဟုတ်ကြောင်းကုလသမဂ္ဂကတတိပေးထားပါတယ်ရှင်ဆက်လက်ပြီးတော့စင်ကာပူကိုတဲတွေတင်ပို့တဲ့အတွက်လယ်သမားတွေစိုက်ပျိုးမြေဆုံးရှုံးနေတဲ့ကိစ္စကိုနားဆင်ရမှာပါစင်ကာပူခြေဆိုင် Star High ကုမ္ပဏီအနေနဲ့တန်လွင်မြစ်ထဲကတဲတွေကိုအကန့်အသတ်တူးယူဖို့မြန်မာအစိုးရကခွင့်ပြုထားတာကြောင့်ဒီတဲတွေကိုစင်ကာပူကိုတင်သွင်းနေတာပါရိုက်တာသတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါရှင
်မွန်ပြည်နယ်ချောင်းဆောင်မြို့နယ်အတွင်းအခုချိန်မှာရေတွေလွှမ်းသွားပြီးတစ်ချိန်ကတိနံအထွက်ကောင်းတဲ့သူ့လယ်ကွင်းတွေရှိခဲ့တဲ့ကျွန်းနေရာကိုအသက်52နှစ်အရွယ်လယ်သမားဦးတန်းစော်ဦးကတန်လွင်မြစ်ထဲကနေလက်ညှိုးထိုးပြခဲ့ပါတယ
်။ဒီမှာရဲ့လယ်မြေတွေပဲပေါ့။သူစပြိုလို့ဆိုရင်ဒီလိုမျိုးနည်းနည်းနည်းအဲ့လိုပြီးပြီးပြိုသွားတယ်။နောက်ဟိုအရင်ရပါဟိုကလည်းအကွင်းလိုက်အကွင်းလိုက်ပြအဲ့လိုပြကြရတော့
။တချင်းကဦးတန်းစော်ဦးပိုင်ခဲ့တဲ့ဒီနေရာကလယ်24ဧကဟာလဲလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတဖြည်းဖြည်းပျောက်ကွယ်သွားတာကြောင့်စိုက်ပျိုးရေးမလုပ်နိုင်တော့ဘဲအကျွေးတွေလည်းပြီးလာနေပါတယ်။ဦးတန်းစော်ဦးနဲ့ဘဝတူလယ်သမားတွေဟာဘဝရှင်တန်နေထိုင်ရေးအတွက်ကျွန်းတစ်ခုပေါ်မှာကျန်နေသေးတဲ့လယ်မြေလေးအနည်းငယ်နဲ့ပဲစိုက်ပျိုးလုပ်ကင်စားတောက်နေကြရတာပါဒါပေမဲ့လည်းသူတို့ရဲ့ဝင်ငွေကအရင်တောင်မကမိသလောက်ပါပဲ မော်လမြိုင်မြို့နယ်မလမကမှာရှိတဲ့ချောင်းဆောင်မြို့နယ်အတွင်းကလက်သမားတွေကတော့သူတို့ရဲ့လက်မြေတွေအခုလိုဆုံးရှုံးသွားရတာဟာစင်ကာပူနိုင်ငံမှာမတ်ပုံတင်ထားတဲ့ Star Height ကုမ္ပဏီကသူတို့ဒေသမှာတဲတွေတူးယူပြီးစင်ကာပူကိုတင်သွင်းနေတဲ့အတွက်ဖြစ်တယ်လို့အပြစ်တင်ပြောဆိုနေကြပါတယ်
။ဟိုးမှမြင်နေရတာဟဲ့လား။တဲဆုပ်တဲ့သင်္ဘောပေါ့။အနာသွားရင်တော့အကြီးကြီးပဲ။ကျွန်တော်တို့မြန်မာကတော်တော်လေးလုံးကလှမ်းသေးတော့ပေါ့။သူကနေပတ်ကြရင်မှဘာမှမလုပ်ဘူးကြောက်ပပြီးတော့သူနေတာ။ဟိုးနေပတ်ကြလို့ရှိရင်ကြောက်ပပြီးနေတာမိုးချက်လို့ရှိရင်လာပြီးတော့အဲ့ဒီလယ်မြေတွေနားကမြကြောင်းနေမှာ။
Star High Company ဟာ2013ခုနှစ်ကစလို့ဒီဒေသမှာရှိတဲ့တန်လွင်မြစ်ထဲကနေတဲတန်ချိန်ထောင်ပေါင်းများစွာကိုဆုပ်ယူခဲ့တာလို့ဒီဒေသကိုကိုစားပြုတဲ့ပြည်သူ့လွတ်တော်အမဒေါ်ကြည်ကြည်မြကပြောပါတယ်။ဒါကြောင့်ဒေသခံလက်သမားတွေအတွက်အစားထိုးအသက်မွေးဝမ်းကြောင်းနိုင်မဲ့နီလန်းတစ်ခုကိုအစိုးရကဖန်တီးပေးတဲ့နယ်လို့ဒေါ်ကြည်ကြည်မြကပြောပါတယ
်။သူတို့အတွက်တော့အစားထိုးတဲ့ပုံစံမျိုးလေးတွေလုပ်ပေးမှပဲအဆင်ပြေမယ်လို့ထင်ပါတယ်။ဒါပေမဲ့ဟိုကျမတို့ကလည်းကိုစလေဆိုတော့ကျမတို့ကလည်းဘောပဲနဲ့ဆာရွက်ပဲရှိတာလေအဲ့ဒါမလားကျမတို့ကပြည်သူ့အတန်ကိုအော်ပေးုံပဲရမှာလုပ်ပေးရမှာကအစိုးရတာဝန်ဆိုတော့ဒီလက်သမားတွေအတွက်တော့ကျမတို့တော်တော်လေးကိုယဉ်လေးမိပါတယ
်2018ခုနှစ်နဲ့2019ခုနှစ်အကြား Star High Company ကတဲတန်ချိန်အ ਨੇ စုံတသိန်းခွဲလောက်ကိုဆုပ်ယူသွားခဲ့တယ်လို့ဒေါ်ကြည်ကြည်မြကပြောပါတယ်ဒါပေမဲ့အခုနှစ်မှာဘလောက်ဆုပ်ယူပြီးပြီဆိုတာတော့မသိရသေးဘူးလို့ဆိုပါတယ်Star High Company ကတော့သူတို့အနေနဲ့ဒေသခံအစိုးရရဲ့ခွင့်ပြုချက်နဲ့တဲတွေကိုတရားဝင်ဆုပ်ယူနေတာဖြစ်ကြောင်းနဲ့လက်သမားတွေဆွဆွဲနေသလိုမဟုတ်ကြောင်းပြောပါတယ်။သူတို့ကိုခွင့်ပြုထားတဲ့ license အရတဲဘလောက်ဆုပ်ယူနိုင်တယ်ဆိုတဲ့ကန့်သတ်ချက်လည်းမပါဘူးလို့ဆိုပါတယ်။တန်လွင်မြစ်ထဲကတဲတွေကိုအခုလိုဆုပ်ယူနေတဲ့အတွက်သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းတဲ့အပြင်ထုံးစံအရလည်းမြစ်ထဲမှာတောင်ထွန်းမှာဆိုးတဲ့အတွက်တဲတွေကိုမှတင်ဆုပ်ယူရတာမျိုးတောင်ရှိကြောင်းမြန်မာတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လက်သမားတွေကတော့သူတို့လက်မြေတွေဆုံးရှုံးသွားတဲ့အတွက်နစ်နာကြေးရလို့ကြောင်းပြောဆိုနေကြပြီးပုံမိုတင်းကျပ်တဲ့စီကံဥပဒေတွေချမှတ်ပြဋ္ဌာန်းဖို့လိုလားနေကြတာပါ။အ
ဲဒီတော့အနာဂတ်မရဘူး။ဒါကိုအစိုးရအနေနဲ့ဆိုပါစို့ကျွန်တော်တို့ငါးခံတူးနိုင်အောင်ခွင့်ပြုချက်တွေငါးခံတူးဖို့ယင်းနှီးမြှုပ်နှံဖို့အတွက်အရင်နှီးတွေအဲအဲ့ဒီလိုမျိုးရမယ်ဆိုရင်တော့အဲ့ဒါလေးတွေကိုတော့ကျွန်တော်တို့မျှော်လင့်တာရှိတယ်။အဲ့ဒါဆိုရင်တော့ကျွန်တော်တို့အနာဂတ်လေးတွေကိုဆက်သွားလို့ရအောင်ပါပေါ့။
Star High Company ကတန်လွင်မြစ်ထဲတဲတွေလာတူးယူနေတဲ့အတွက်ဥတန်းစော်ဦးလိုပဲမူလကလဲအေက60ကျော်ပိုင်ဆိုင်ခဲ့ရကအခုချိန်မှာ6အေကလောက်သာပိုင်ဆိုင်တော့တဲ့နောက်တူးကတော့အသက်48နှစ်အရွယ်လဲသမားဦးမြင့်ဆန်းပါ
ကျွန်တော်တို့လဲတွေကဟိုးလှေရေပြင်ကလှေလောက်လှေအဝေးကြီးလောက်ရှိတယ်ဗောနော်စီလဲဆိုတာတဲသင်းမောလာပြီးတဲ့တဖြည်းနဲ့ပြူကြကုန်သွားတာအခုဆိုရေပြင်မဲ့ရှိတော့တော့ဗောအဲအခု
သူ့အနေနဲ့အခုချိန်မှာအစိုးရထံကချိထားတဲ့အမတော်ကြီးငွေတွေကိုပြန်ဆက်နိုင်ဖို့အခက်အခဲရှိနေတယ်လို့လဲဦးမြင့်ဆန်းကပြောပါတယ
်အစိုးရပစံက340လောက်ဆက်ရမှာပေါ့ဒီစားအုပ်နှောက်ဆိုတာ30ကျော်လောက်ဆက်ရမှာအခုဆက်ဖို့လည်းတပြားမှမရှိဘူးဖမ်းလည်းဖမ်းလည်းမတတ်နိုင်တော့ဘူးပေါ့ဒီလိုပဲကျွန်တော်ကစဉ်းစားတာခရိုင်နှစ်ဆိုတော့ကျွေးတွေရောင်းတယ်စီထားတွေရောင်းကျွေးတွေရောင်းနွားတွေရောင်းဆက်ဒီချိန်ဆိုပြီးသွားပြီပေါ့ဒီနေ့တပြားမှကိုမဆက်ရသေးရမဆက်ရသေးတဲ့ကြောင့်ဒီဘယ်လိုလောက်ရမလဲလောက်ရမှလည်းမသိတဲ့ကြောင့်ဖမ်းရင်လည်းဖမ်းတော့ဆိုပြီးစိတ်အေးရနေလိုက
်မြစ်ချောင်းနေတဲ့ကတဲတွေကိုတူးယူခြင်းကတဘာဝဂေဟစနစ်ကိုပျက်စီးစေတဲ့အပြင်မြေကဘာတွေပြိုကျတာရေကြီးပြီးမိုးခေါင်ရေရှားတဲ့ပမာဏပုံမူပြင်းထန်တာတွေဖြစ်စေတယ်လို့သိပ္ပံပညာရှင်တွေကပြောကြောင်းကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစီအစဉ်က2019ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2018ခုနှစ်တနည်းထဲမှာတင်တန်လွင်မြစ်ထဲကဒေါ်လာ6တန်းတန်တဲ့တဲတန်ချိန်တန်တန်းစင်ကာပူနိုင်ငံကိုတင်ပို့ခဲ့တယ်လို့ကုလသမဂ္ဂကနောက်ဆုံးပြုစုထားတဲ့စစ်တမ်းမှာဖော်ပြထားပါတယ်ဒါပေမဲ့မလေးရှားနိုင်ငံကဒူဘိုင်မြစ်ချောင်းနေတဲ့ကတဲတူယူမှုကိုတားမြစ်ပိတ်ပင်လိုက်တဲ့အတွက်တန်လွင်မြစ်ထဲကထုတ်ယူတဲ့ပမာဏဟာအစမတန်တိုးများလာနိုင်တယ်လို့မြန်မာအစိုးရကပြောပါတယ်။တဲတွေကိုစင်ကာပူတနိုင်ငံနဲ့သာမကဘဲတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုလည်းတင်ပို့ရောင်းချနေကြောင်း Star High Company ကပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်ပါရှင်။မကြာခင်မှာတော့မြန်မာငင်းချမ်းရေးလက်တွေ့ဖြစ်မလာနိုင်တာဘာကြောင့်လဲဆိုတော့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာနဲ့ကိုရွေးမင်းထွန်းတို့ကကောက်နှုတ်တင်ပြမှာပ
ါမြန်မာနိုင်ငံရွေးကောက်ပွဲအကျိုးအမုန်းစကားတွေပုံမထွက်ပေါ်လာနေခြင်းဆိုရယ်ခေါင်းစဉ်နဲ့ Hunter Marston ရေးတဲ့စာမကို The Interpreter မှာဖတ်ရပါတယ်2012မှာဗုဒ္ဓဘာသာနဲ့ Rohingya Muslim တွေအကြအဒီကယုံဖြစ်ပွားခဲ့ပြီးတဲ့ချိန်ကစလို့မြန်မာနိုင်ငံမှာအမြင့်တွေ့လာခဲ့တဲ့အမျိုးအနွယ်နဲ့ဘာသာရေးအခြေပြုအမျိုးသားရေးဝါဒဟာလက်မဲ့နိုဝင်ဘာကျင်းပမဲ့ရွေးကောက်ပွဲနီလာရနဲ့အမျှစစ်သွေးကြွဗုဒ္ဓအမျိုးသားရေးဝါဒီသူခေါ် Militant Buddhist Nationalist ကမ muslim sanji sgari pu mu phyan la ja de lo so tha ba de sit dak go lu la de atai khan chan khan phom chu yi party ha a myo ba da ka kwe yi ni bo thong bi thauk khan mu ya bo chu sa ba de rohingya pyatana bo su ya ye mha yin de kain twe mu go naingan da ga shau cha mu ri mya pyat la de atwa chaung myama naingan ga a myo sa yi wa ri ri go nyin nyut twa si bi a su ya a ni ne le di kaisa a bo thabaw kwe le ba de we ban mu ri တရင်သမားတွေကိုဖမ်းဆီးထောင်ချတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ NLD ရဲ့အုပ်ချုပ်မှုအောက်မှာလွတ်လပ်စွာပေါ်ထုတ်ပြောဆိုရေးသားခွင့်ဆုပ်ယုပ်လာတာနဲ့အမျှအစွန်ရောက်ယူဆတွေပုံမအားကောင်းလာခဲ့ပြီးသီးခံခွင့်လွှတ်ရေးတိုင်းသားလူမျိုးစုတွေနဲ့ပြန်လည်စစ်မြန်ရေးမျှော်လင့်ချက်တွေဟာလည်းမိမ့်မိန်သွားခဲ့တယ်လို့ရေးပါတယ်။လက်မဲ့ရွေးကောက်ပွဲကျရင်တော့ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီဟာ2015ရုံးကလို့တောင်ပြကမ်းပြနိုင်ကြီးမရှိတဲ့အတွက်ထောက်ခံမှုထက်မှန်ပြီးတော့ကြာစင်းမသွားရလေအောင်သူတို့အနေနဲ့လည်းပဲကြံ့ခိုင်ဖုံဖြူရေးလို့သူတို့ပဲလူမျိုးရေးဘာသာရေးဖဲချက်ကိုချက်ကစားလာနိုင်တယ်သုံးသပ်ရေးသားထားပါရခင်ဗျာ
မြန်မာနိုင်ငံအတွင်းအကာအကွယ်မဲ့အားနည်းသူတွေအတွက်စစ်ကြမ်းမာရေးကုသမှုနဲ့တည်ကြောင်းကြံစင်မှုကာကွယ်ရေးပိုကောင်းအောင်လုပ်ပေးဖို့လိုအပ်နေတဲ့ဆိုတဲ့ကောင်းစဉ်နဲ့ကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ရဲ့ UNFPA.org သတင်းဆောင်မကိုကောက်နှုတ်တင်ပြလိုပါတယ်ကဘာတော်မှာစက္ကန့်40တိုင်းလူအယောက်20ဟာတေချောင်းကြံစီနေပြီးအဲ့ဒီအထက်လူတူတေဆုံးနေရတယ်လို့အစချေရေးသားထားပါတယ်အထူးသဖြင့်ဝင်းငွေအလဲအလတ်နဲ့ဝင်းငွေနဲ့နိုင်ငံတွေမှာအဖြစ်များတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာတော့ပြည်ပကတွေအားမရွှေ့ပြောင်းခံရတာတွေနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေကြောင့်ငယ်ရွယ်သူတွေအကြားတေချောင်းကြံစီမှုနဲ့ဆက်နွယ်နေတဲ့ကျမရဲ့ပြဿနာဟာစိုးရိမ်စရာကောင်းပါတယ်တဲ့ပဋိပက္ခတွေအာရမရွှေပြောင်းခံရတာတွေနဲ့စိတ်ပိုင်းဆိုင်ရာကစင်ကလေးရပြုံမှုတွေအကြားခိုင်ခိုင်မာမာဆက်ဆက်မှုရှိနေတယ်ဆိုတာကိုလည်းကုလသမဂ္ဂလူ့ရေးရမုံငွေအဖွဲ့ UMFPA ကကြွန့်ကျင်သူအရီတာနီကူချီကိုကိုးကားရေးထားပါတယ်။2016ခုနှစ်အတွင်းကမြန်မာနိုင်ငံမှာလူတသိန်းမှာ 5.9 ဦးလောက်ကုကုကုအဆုံးစီရင်တဲ့နှုန်းရှိတာကြောင့်ကဘာတဝမ်းရေပုံကရှိတဲ့နှုန်းလူတသိန်းမှာ 6.5 ယောက်တိတ်ဆုံးတဲ့နှုန်းထက်တော့အတန်ငယ်ရွံ့နေပါတယ်။ဒါပေမဲ့အမျိုးသမီးတွေနဲ့မိမငယ်တွေအကြားတေချောင်းကြံစည်မှုနှုန်းကတော့မြန်မာနိုင်ငံမှာလူတသိန်းမှာ 6.5 ရာခိုင်နှုန်းရှိတာကြောင့်ကဘာတလွားကရေပုံရနှုန်း 9.9 ရာခိုင်နှုန်းထက်တော့ပိုများနေပါတယ်။ဘာကြောင့်များဒီလိုတေချောင်းကြံစည်ရသလဲသိရဖို့ကယုံကြည်စိတ်ချတဲ့တဲ့အချက်လည်းနည်းနည်းပဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ကြားမှာအခွင့်အရေးမတူညီတာနဲ့စူပူအကြမ်းဖက်မှုနှုန်းမြန်မာတာတွေအပါအဝင်စိတ်ကြစရာအကြောင်းအရာမျိုးမျိုးကတော့မျိုးသမီးနဲ့မိမငယ်တွေအကြားရှိနေပါတယ်လို့ဆိုပါတယ်။မကြခင်ကလုပ်ခဲ့တဲ့စစ်တမ်းကောက်ယူမှုအရာမြို့သမီးနဲ့မိန်းကလေးငယ်17ရာခိုင်နှုန်းဟာလွန်ခဲ့တဲ့တစ်နှစ်အတွင်းရုပ်ပိုင်းဆိုင်ရာအရာပဲဖြစ်ဖြစ်လိင်ပိုင်းဆိုင်ရာအရာပဲဖြစ်ဖြစ်အကြမ်းဖက်တာခံခဲ့ကြရတယ်လို့ဆိုပါရယ်။အဲဒီကြားမှာကွဲပြားမှုအပေါ်အခြေခံပြီးအကြမ်းဖက်ဆက်ဆံခံရမှုတွေကလည်းလွန်မြောက်လာသူတွေအတွက် UNFPA ကစစ်ကြမ်းမာရေးနဲ့စစ်ပိုင်းဆိုင်ရာအားပေးမှုလုပ်ငန်းတွေကိုပေါင်းစည်းဆောင်ရွက်ပေးဖို့ကြိုးစားနေတယ်လို့လည်းရေးသားထားပါရယ်။EMFPA ဟာစစ်ကြမ်းမာရေးကုသရေးအကူအညီပေးဖို့ John Hopkins တက္ကသိုလ်နဲ့အတူလုပ်ငန်းကော်မတီအစဉ်အဖွဲ့တစ်ဖွဲ့ကိုလည်းဖွဲ့စည်းထားပါတယ်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့စင်တာတွေမှာတိုင်ပင်အကြံဉာဏ်ပေးတာတွေအဖွဲ့လိုက်လှူရှာပြီးအပြေးကူညီတာတွေပါဝင်မှာဖြစ်တယ်လို့ပညာရေးနဲ့သမွေးဝမ်းကြောင်းသင်တန်းတွေလည်းပါဝင်တယ်လို့ဆိုပါတယ်စိတ်ကြယောဂနဲ့တယောက်နဲ့တယောက်ခန်းစားချက်တွေမျှဝေပြောကြားနိုင်တဲ့ပတ်ဝန်းကျင်မရှိတာဟာငယ်ရွယ်သူတွေအကြားတေချောင်းကြံစည်မှုမြင့်တက်ရတဲ့အကြောင်းရင်းတွေလို့လည်းဆိုပါတယ်ဒါကြောင့်လူငယ်တွေအကြားတက်တောက်တတဖြစ်စေမဲ့ပတ်ဝန်းကျင်နဲ့တက်တူရွယ်တွေအချင်းချင်းဆက်သွယ်နိုင်မဲ့ကွန်ရက်တွေကလက်ရှိပြဿနာတွေကိုရော့ပါးစေမှာဖြစ်ကြောင်းပဋိပက္ခဖြစ်ပွားရာကချင်ရခိုင်ရှမ်းကရင်နဲ့မွန်ပြည်နယ်တွေမှာ UMFPA ကလူမှုဝန်ထမ်းဌာနနဲ့အတူစိတ်ကြမာရေးကုသမှုနဲ့စိတ်ပိုင်းဆိုင်ရာအားပေးကူညီမှုတွေလုပ်ကိုင်ဆောင်ရွက်ပေးနေကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
ဥကျော်စန္ဒာနဲ့ကိုရဲမင်းထွန်းတို့တင်ဆက်ခဲ့တာပါရှင်မကြခင်မိနစ်ပိုင်းအတွင်းမှာတော့ဒုတိယပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်မှာပါလူထုနဲ့ကျန်းမာရေးမြမရေးသုံးသက်ချက်ဘလော့ဂါရီပြောသမျှစတာတွေကိုနားဆင်ရမှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ကြာတာပတင်းနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါ။ line to meter 32 kHz 933 line to meter 40 kHz 9839 line to meter 48 kHz 6153ညလိုင်းလက်မီတာ190 kHz 1905ရူကနေဖန်ယူနာဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အချိန်မီပေါ့လေဟလာလေးဖြတ်သွားတယ်တစ်ခုဖြတ်သွားတယ်6နာရီ7နာရီအတွင်းမှာစီးဝင်ရောင်းလုံနိုင်လို့ရှိရင်ဒါတွေကိုလုံးဝမကတိနေပါပြန်ကောင်းတော့လုံဆိုင်နိုင်တဲ့အခြေအနေရှိ
တယ်ဒါကတော့မြန်မာနိုင်ငံမှာအုံနောက်နဲ့အာယုံကြောဆိုင်ရာကုသမှုတွေဘလောက်ထိလုံနိုင်ပြီလဲဆိုတာနဲ့ပတ်သက်လို့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်။တခါဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးတင်ဆက်မှာပါရှင်။မြမနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးကော်မတီတွေအဖွဲ့အစည်းတွေလုပ်ငန်းစဉ်အစဉ်အဆက်အကြောင်းတာမန်ပြည်သူတွေနားရှုပ်အောင်ကြားနေရပေမယ့်ငင်းကြံရီကတော့အကောင့်ထဲပေါ်မလာသေးပါဘူး။ငင်းကြံရီကိုတောင့်တရင်ကွဲလွန်သွားခဲ့တဲ့မျိုးဆက်တွေအရွယ်မတိုင်ခင်အသက်ဆုံးရှုံးခဲ့ရသူတွေလည်းများခဲ့ပါပြီ။ဒါပေမဲ့မြမငင်းကြံရီဟာလက်တွေ့ဖြစ်မလာနိုင်တာဘာကြောင့်မလဲ။မြမအရေးသုံးသက်သူဥမမောင်စိုးနဲ့ဥကျော်ဇန်သာတို့ဆွေးနွေးသုံးသက်ထားပါရရှင
်။ကျွန်တော်ကမြမနိုင်ငံငင်းကြံရီအလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်။ဒီကောင်းစီကိုကျွန်တော်ရွေးလိုက်ကြတော့ဒီတည့်နှစ်အတွင်းမှာပဲ RCSS SSA ရပြုလုပ်တဲ့အခမ်းအနားတစ်ခုမှာတမ်တော်ဘက်ကထိတ်တန်းပုဂ္ဂိုလ်တွေသွားပြီးတက်ရောက်ခဲ့တယ်။နောက်ပြီးတော့သဝန်လှားပေးတာတွေကလည်းပဲအလားအလာကောင်းတယ်ဆိုပြီးတော့မီဒီယာတချို့မှတွေ့ရပါတယ်။ဆိုတော့သူတို့ဟာဒါကိုအကောင်းသဘောနဲ့ယူဆကြတယ်မျှော်လင့်ကြတယ်ဆိုတဲ့ဟာတွေ့ရလို့ကောင်းတဲ့သတင်းကြားလိမ့်မယ်ဆိုပြီးတော့ဆရာကိုဆက်သွယ်ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့မှကြတော့RCSS SSC နဲ့လည်းပဲတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့ကြားလာတော့ရုပ်တရက်ပဲလို့ဖြစ်သွားတယ်လေဆရာအဲ့ဒါလေးနဲ့ရှင်းပြပါလားဆရာ
အပြည့်အစုံနဲ့မနစ်ကတည်းကအထင်တော်လေးတစ်ခါတော့ဖြစ်တယ်ဒီဒေဂျီတိုက်ရစ်ကခီလမ်းကြောင်းပိတ်လို့ဒါပေမဲ့နောက်ပိုင်းမှာဆင်းနေပြီလေပြီးတော့တင်တိုင်းရှိရနေမှာတော့ဂျင်းဂျင်းတန်းလွတ်ဖြစ်တယ်ပေါ့ဖြစ်ပြီးတော့ဒီဖေဖော်ဝါရီက9ရက်နေ့ချင်းနေနေမှာတော့အမေကကဒီနည်းနဲ့အောင်လာကြတယ်တောင်းလာပို့လာတယ်သူတို့အိမ်ဝင်ပါဝင်ပုံစံတက်တာလို့လုပ်တဲ့တောင်းမျိုးအချင်းတော်ကောင်းတယ်လို့မြင်နေကြတာပေါ့ဒါအဲ့ဒီဘက်မှာဒါပေမဲ့ခုရက်ပိုင်းမှာငါကညနေခုကမှလည်းဒီကမှာသူကတပတ်ကကြောင်းပြီးကြတာတော့ဒီနည်းနည်းရှင်းရှင်းလေးလို့ကခိုင်းနာမဖဲလို့ပြောရတယ်အဒီအသက်ကတော့ဒါသူ့အေရီယာလို့ပြောတယ်ဒီပြဿနာမှာဖြစ်နေတဲ့ပြဿနာကဘာလဲအဒီအသက်နဲ့စက်မော်ရယ်ကမှာမိနေချက်တာပါလဲဆိုတော့အဲ့ဒီရေတူတာဒီဆိုတာတနင်္လာထားရင်းနဲ့ပတ်သက်ပြီးတော့တစ်ခါနဲ့တစ်ခါပြည်လေလေမရှိကြဘူးね။တမလုံးကတနင်္လာထားရင်းကိုလွတ်တန်းဉာဏ်နဲ့မုန်းဖောက်ပေါ်ချမ်းရှိကျွန်တော်ခိုင်းနေကြမှာလေအဲ့မှာပြထားတယ်ဒီချမ်းကြီးအလေပိုင်းဒီမကြင်းနေနေမှာရှိရဲ့အပြည့်စက်တွေကိုအပြည့်မပြင်ထားဘူး။ဒါကြောင့်မလို့လေလက်မကန်ဒရူခါကြီးဖြစ်တယ်လို့ဆိုရမှာ
။ဒါပေ
မဲ့ဒီရက်တိုင်းရှင်နိုင်မှာရှင်မျိုးလုပ်တဲ့ခါမှာတော့ဒီလိုလက်မကန်ဒရူခါဒီကောကြောင့်ငြင်းငြင်းလုံးဝစဉ်ကဲမှာမဟုတ်ဘူးငင်းလုံးမှကျွန်တော်ဖျောက်သွားမယ်လို့ကျေစွဥက္ကဋ္ဌကပြောတာကျွန်တော်တွေ့ရပါတယ
်အဲ့တော့အခုဖြစ်နေတာကအထက်မှာခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကတချုပ်ကိုယ်တိုင်ကဒီကိစ္စကိုသဝန်လှပို့ပြီးတော့ချစ်ချည်တဲ့အမှုရာရင်းနှီးရဲ့အပြုမူတွေပြနေပေမဲ့အဖက်မှာဖြစ်နေတာကိုသူကမထိန်ချုပ်နိုင်တာလားအချိန်နဲ့မသိတာလားဆိုတာမေးစရာဖြစ်နေတာပါဆရာ
အဲကျွန်တော်ကတော့အလူရောမသိဘူး။တချို့ကအချိန်မီမသိနိုင်တာမျိုးတော့သုံးသပ်လို့မရဘူး။ကျွန်တော်မိမပြောရသလိုတက်မော်နဲ့အာဖီယက်စ်ကမှဘယ်လိုထုတ်ပြီးတဲ့နောက်တက်မြာချထားရင်းနဲ့ပတ်သက်ဆွေးနွေးမှုမပြတ်တာပဲ
။အဲ့တော့ငင်းချမ်းရေးကိုတကယ်လူကျင်တဲ့ political will ရှိရဆိုရင်အဲ့ဒါဟာသိကြည့်ကြတဲ့ကိစ္စတစ်ခုမဟုတ်ဘူးပေါ့။အ
ဲ့ဒါကြီးကငင်းချမ်းရေးလုံးဝဆိုမှအထင်မှဖြစ်ကြတော့အမှန်ပဲ။တစ်ဆက်ကနေပြီးတော့ကိုယ်သဘောထားအတိုင်းတစ်ဆက်ကိုနာခံနိုင်တာပြောကြမှုဒီကိစ္စမျိုးဖြစ်လာတာလို့ပြောရပါဘူး။
အကုန်လုံးနင်းညာရေးအလားလားလွှမ်းခြုံကြည့်မယ်ဆိုရင်တခြားဒေသတွေမှာအထူးသဖြင့်ရခိုင်နှင်းဖြစ်နေတဲ့ကိစ္စတွေရောအခြေအနေတော်တော်ဆိုးနေတယ်လို့ကြားရပါတယ်။အဲ့မှာသူတို့နှစ်ဖက်စဉ်းစားညှိနှိုင်းပြီးတော့နိုင်ငံရေးအဖြစ်အဖြေရှာနိုင်မဲ့လမ်းကောရှိပါရဲ့လား။အဲ့လိုအဖြေမရှာရင်ဒီလိုတိုက်နေရတဲ့အတွက်တစ်ဖက်ဖက်ရဲ့ညီမှန်းချက်ကပေါက်မြောက်အောင်မြင်နိုင်မဲ့အလားလားရှိပါသလား။
ဘလို့ဆိုရင်ငယ်ငယ်လေးငါကမပိုင်းရှိပါလေဗျာ။တပိုင်းကတော့ NCA ထိုးထားတဲ့ EU တွေပေါ့ခုန RCS ကို KNU ကိုပေါင်းဝင်အဖွဲ့ဆယ်ဝဲနဲ့ပတ်သက်တာပေါ့။ဒီအဖွဲ့ကြီးဆယ်ဝဲကတော့မတ်စာကမှတွေ့မယ်။မတ်စာဆယ်ဆက်ပြားလောက်မှာ UDDC နဲ့ဒီ GNC ကျင်းပဝလို့နဲ့ပြည်သူ့ရင်အမျိုးသားစစ်နယ်ငယ်စင်းဝဲလို့ပြီးတော့စိုးရတဲ့ညီလာခံခေါ်မယ်။နောက်ပြီးတော့ယူနီယံအကောပေါ့။အပြောင်းလဲရောဒီရဲ့အမှတ်တုံးပြောင်းထိုးမယ်ဆိုရဲလိုအပ်မှုတွေတော့ရှိရပြ။အခုတော့မဆက်လည်းရောက်နေပြီဆိုတော့အချိန်ကြောင်းတန်းတက်ကြည့်ရင်ဒါတို့တော့ကြိုးစားနေကြတယ်။ဆိုတော့နောက်တော့ဒီကောက်ပွဲလာမယ်။ငင်းငင်းငင်းလေးကမလုပ်နိုင်တော့ဘူး။ဒါအပြင်2020တက်မှာဆိုရတဲ့မယ်ဆိုရင်ဆိုရတဲ့လက်ထဲကိုဒီ UNC လက်မှတ်ထိုးထားတဲ့အဖွဲ့ကြီးငင်းငင်းသားမျိုးတွေဘုံဆိုတဲ့အပိုင်းကိုကြိုးစားနေကြတာဒါအပိုင်းတစ်ပိုင်းဖြစ်ပါတယ်။ဒါကို UNC လက်မှတ်မထိုးတဲ့အပိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့ KNCB အပေါင်း10ဖွဲ့ရှိရပေါ့။နော်ဒီဖွဲ့ရင်းစီလက်မှတ်ထိုးရတော့ရွေးနေနေတက်ပါလေ။အဲဒီစီလက်မှတ်ဒီထိုးပြီးရှစ်ဖွဲ့ထဲမှာလဲဟွာမိုင်းလာအက်စ်စီဗီနဲ့ KNPB လေးဖွဲ့ရတော့လက်မှတ်ထိုးပြီးလာပါ။တကယ်လက်မှတ်မထိုးရသေးဘူးကုနာ A ရဲ့ KNA ရဲ့ CNA ရဲ့ကုကန်လေးဖွဲ့ကလက်မှတ်မထိုးရသေးပါဘူး။အဲမနေ့ကကျွန်တော်တို့မထောက်စကူးကြီးမှာမှာသူတို့နဲ့6ကြိမ်ပြည့်ရင်ဘာမှပြေကြတဲ့အဖြစ်မရခဲ့ပါဘူး။ဒီ January February မှာတွေ့ဖို့ဒီတွေ့ပြီးတော့ဆက်ဆက်ပြီးချိန်နေမယ်တွေ့ပြီးပါပဲ January မှာလည်းနှစ်တက်ဖို့ February မှာလည်းဆိုတော့ဘာသာနဲ့တွေ့ဖို့မဖြစ်နိုင်ဘူးမတ်တာတွေတွေ့နိုင်မတွေ့နိုင်ဆိုတော့မတွေ့နိုင်ဘူးဒါအပြင်ကကြိုးလို့ရဲရခိုင်မှာကတော့တိုက်ပွဲကြီးကတစ်ဆောင်ပြတ်တယ်နေရဒီဒီကြောင့်ဒီကြောင့်ဒီကမှာလောကောင်ကြောက်တော့ပလက်ဝါကျမှာတော့လောကောင်ဒီမင်းများမျိုးနဲ့မင်းများအေးဒီမှာတော့လောကောင်အဲ့တို့ပြင်းထန်နေတဲ့အချိန်မှာဒီနေ့ကျင်းလို့နေကြတာဒီစပွဲရကူကိုပြည့်ချီနေလို့ထင်ပါတယ
်အခုတချို့ကပြောနေရတဲ့ဒီဒီလူရရွေးကောက်ပွဲနှီးလာတဲ့အတွက်ကြောင့်လုတ်ပြတာဆိုတဲ့သဘောမျိုးလေတကယ်တမ်းသူတို့ကိုယ်၌ကသူတို့လုပ်ငန်းကိုသူတို့ confidence ပြရှိပဲလုပ်နေကြရတဲ့ဆိုတဲ့သဘောမျိုးပြောကြပါတယ်အဲ့ဒီကိစ္စရောဆရာဘယ်လိုသုံးသပ်လို့ပါလဲဘလောက်မှန်နိုင်ပါလဲအဲ့ဒါဖြစ်နိုင်လား
အခုခြေထားရောခုနကျွန်တော်ပြောခဲ့သူတွေကဆိုရှယ်ဂျေဂျူဒန်လာကန်ကျင်းပဖို့တက်ကြရော EU ဘက်ကရော NRC ဘက်ကရောမင်းတွေတော့ဟုတ်တော့တက်တိုက်တော့ရှိတယ်ဒီစူရကျင်ညာကဆုံးမဲ့တဲ့ကိုဒီနောက်စူရစီအတွက်ကျင်တာပဲဒါကြောင့်မို့စူရကျင်ညာကခြေကောင်းပြနိုင်ကြတော့ရှိပါတယ်ဒါပေမဲ့ဟိုဖယ်ရယ်နဲ့ပတ်သက်တဲ့သဘောတူညီချက်ကြီးရာရဖို့တော့ခင်းနေတယ်ဒီနောက်စူရကိုကယ်လုပ်ဖို့အတွက်တော့ပဲသူစူရနေတယ်လို့ပဲထင်ပါတယ်အဲခုနပြောတဲ့အေးအေးပေါင်းရင်ချောက်ဖွဲ့ရင်းနဲ့တိုက်ပွဲဖြစ်ပွားနေတဲ့အဖွဲ့ရင်းနဲ့ဒီကိစ္စရဲ့ဘဝတော့လမ်းဝေးနေဦးမယ်လို့ထင်ပါတယ
်။နောက်သုံးသပ်သူတချို့ကအခုနင်းညာရေးဖြစ်စဉ်ဟာ NLD အစိုးရလက်ထက်မှာအရွေ့နည်းလာတယ်။အဲ့ဒီမတိုင်ခင်ဦးသိန်းစိန်အစိုးရလက်ထက်မှာတော့ပို့ပြီးတော့ထိရောက်မှုရှိခဲ့တယ်ဆိုပြီးတော့ဦးသိန်းစိန်အစိုးရလက်ထက်ကလှူဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကိုလည်း credit ပေးကြတယ်ပေါ့လေ။ပို့ပြီးတော့သူတို့လုပ်ခဲ့တဲ့လုပ်ငန်းဟာထိရောက်မှုရှိတယ်ဆိုပြီးတော့အဲ့ဒီနေရာမှာလူပုဂ္ဂိုလ်နဲ့လည်းပတ်သက်ပါတယ်အဲ့ဥသိန်းရှင်ဆိုရဘက်မှာစစ်စားခဲ့တဲ့ညီချင်းရေးလုခဲ့တဲ့ပုဂ္ဂိုလ်ဦးအောင်မင်းတို့ဘာလို့ဆိုလူရတော်တော်များများလူလုခဲ့တာကောက်နေဆိုပြီးတော့ပြောကြတဲ့သဘောတွေ့ရပါတယ်အဲ့ဒါဘယ်လိုနှိုင်းရှင်လို့ပါလဲခင်ဗျာရှောက်မောင်ဆိုရတာပေါ့တကယ်ကြီးဆိုရတယ်ဒီ
ခံရူးဆိုရလို့ဆိုနေမတူတာတစ်ခုကတော့ဘာလဲဆိုတော့ဒီခံရူးဆိုရနဲ့တက်မလို့နေရတော့နီးတက်ပါလို့ဒီကတဲ့ပြင်ဒီခံရူးဆိုရစကားကိုတက်မလို့နေတဲ့ဒီငင်းလို့ပြောကြမှာတော်ပြီးနားဆောင်တယ်လို့ယူဆရပါတယ်ပါခဲ့နေလို့သူတို့ကြားမှာနှင်းညံ့လို့ရတဲ့ပို့ပြီးတော့နည်းနည်းဆန်းဆန်းလုပ်နိုင်တဲ့အချက်ရှိပါတယ်။ NLD ဆိုတာလက်ထက်မှာတော့အဲ့ဒါတော်လေးအကန့်အသတ်ရှိလို့ရပါတယ်။ဒုတိယတစ်ချက်ကတော့ဒီကံယူဆိုတာလက်ထက်မှာတက်ဆော့တောင်ပေးတာဥအောင်မင်းပဲဖြစ်ပြီးဥအောင်မင်းအနေနဲ့ကတော့ဤတိုင်းသားစနစ်နဲ့ဖွဲ့နေရင်းဆက်ဆံတဲ့ဥဖြစ်တဲ့တော်တော်တိုင်းသားတွေနဲ့အဆင်ပြေလို့ပြောလို့ရပါတယ်။ဒီ NLD ဆိုတာလက်ထက်မှာ NRPC ဖွဲ့ပြီးတော့တောင်းအောင်ပေးတဲ့အခါမှာအမတော်တော်တမျိုးကိုတွေ့ရတယ်ဒီပြပိုင်းမှာဥကျပင်းစီတွေ့ရတယ်ဒီနောက်ပိုင်းမှာဥထူးထူးတက်တာတွေ့ရတယ် MNC တုံးဖိုင်နေတယ်အဲ့တော့ဒီလူတွေမနေနောက်တစ်ဖက်ကပြောမှဆိုရင်တော့ EU နဲ့ရောက်ကလေးတကင်းကြီးကြီးကြီးကြီးကြီးကြီးရတယ်ဒါ NLD ဆိုတဲ့လက်ထက်မှာတွေ့ရတဲ့အားနည်းချက်ကိုပြောပါမယ်အ
အဲ့တော့ပုဂ္ဂိုလ်ကြီးနဲ့လည်းဆိုင်လာပြီဆိုတော့ကျွန်တော်ပုဂ္ဂိုလ်ကြီးကိစ္စနောက်တစ်ခုမေးချင်ပါတယ်။အဲ့ငင်းညာကြီးလုပ်ငန်းရှင်တွေကိုစတင်ခဲ့တော့ငါတချို့ကဆုံးသက်ကြတယ်ဘယ်ပုဂ္ဂိုလ်အဖြစ်သူတို့အစိုးရတက်လာမှအောင်မြန်လုပ်ဆွေးခြင်းလို့အဲ့ဒီတော့ငါအမပေးခဲ့ဘူး။အဲ့လိုမျိုးဆုံးသက်ခဲ့ရတာရှိပါတယ်။အခုဆိုရင်လည်းပဲတက်မတော်ကာကွယ်ရေးဦးစီးချုပ်က RCSS SSS ကိုသုံးနှွားပြတာတော့နောက်မျိုးပေါ်မှာလည်းပဲကွဲပြားတဲ့ဘာသာတရားအစုတွေကိုသူကူညီထောက်ပံ့တာတို့ရင်းနှီးဆက်ဆံတာတို့တွေ့လာတော့ဒါလည်းပဲသူ့ရဲ့ကိုယ်ရေးpersonal interest ပဲသူရဲ့နိုင်ငံရေးအမျက်လူချင်းလို့နေအပြင်သူမှနိုင်ငံရေးကြီးမှန်းချက်ရှိနေလို့နိုင်ငံတကာမှာသူဟာအများကြီးထုနှက်ခံရလို့ဆက်သဖြင့်ဝေဖန်သုံးသပ်ကြတာရှိပါတယ်ဆိုတော့အဲ့ဒီခေါင်းဆောင်ပိုင်းတွေရဲ့ပုဂ္ဂိုလ်ရေးကိစ္စကတော့ဒီငင်းငယ်ဖြစ်စီမှာဘလောက်ပတ်သက်မှုရှိနေထင်ပါလဲရော
အဲ့ဒါလည်းပတ်သက်မှုရရှိနေလို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲတော့ဒီကခေါင်းကြီးနေတဲ့ပုဂ္ဂိုလ်ရေးနိုင်ငံရေးဒီမှန်းချက်တွေဒီဆောင်ရဲ့အပိုင်းရှိတယ်လို့ကျွန်တော်စကားမတိုင်ခင်ကလည်းဒီမထူးအနေနဲ့ဘာသာပြောရတာရည်ရှိရတယ်ဒီပြဿနာတွေကလည်းငယ်လူငယ်စုံတော့ထိခိုက်တာတော့မှန်ပါပဲ
အဲ့ဒီတော့ကျွန်တော်အရှိကိုမျှော်ကြည့်မယ်ဆိုရင်ပြည်တော်စုညီညာရေးအလားအတွက်အကောင်းဆုံးညီညာရေးကိုအမှန်တကယ်တိုင်းပြည်အကျိုးအတွက်လူကျင်တဲ့ဆိုရက်သဘောနဲ့သူတို့ဆွေးနွေးဖြစ်လာအောင်အဓိကအဖြစ်ဘာတွေအတားအဆီးဖြစ်နေထင်ပါလဲခင်ဗျာဘယ်အချက်မျိုးသူတို့ကြော်လွှတ်ဖို့လိုပါလဲ
ပြဿနာကိုဖြစ်ချင်းနေတယ်သူတို့ရှိနေတယ်တော်ရမူကောင်နဲ့ပတ်သက်ပြီးတော့ခြေကောင်းကိုပြင်ပေးဖို့လိုတယ်အန်သားတွေကိုခွင့်ပြုပေးဖို့လိုတယ်ဒီအားလုံးကျွန်တော်က energy ဆိုးအပ်ချက်စီတမတ်စီဒါရီဆောင်ပေးပြီးတော့လုပ်ဖို့လိုရယ်ဒီ favorite တိုင်းသားတွေကို favorite ခွင့်ပြုပေးတာဒီအနာကိုပြည်ရမျိုးမလုံးနိုင်မချင်းကတော့ဒီငင်းလုံငန်းစဉ်ကိုဘယ်သူကလုပ်လို့ကျွန်တော်ကအောင်မြင်ဖို့ကတော့ခက်ခဲလိမ့်မယ်လို့ထင်ပါတယ
်သောရရှင်များခင်ဗျာပြည်တွင်းစစ်တမ်းကြောင့်အသက်လူထွက်ပြေးရတာချစ်ခင်သူတွေနဲ့ကွေကွင်းခဲ့ရတာဆင်းရဲတွင်နေရတာစတဲ့ဒုက္ခတွေနဲ့ကြုံတွေ့နေရတဲ့မြန်မာပြည်သူတွေဟာညီညာရေးကိုဆယ်စုနှစ်ပေါင်းများစွာတောင်းတခဲ့ကြပါတယ်ဘဝမျိုးဝါတွေလည်းပဲညဉ့်ညံ့ရေးကိုမျှော်လင့်ရင်လက်တွေမခံစားဘဲကွယ်လွန်သွားခဲ့ကြပါပြီ။ဒါပေမဲ့ညဉ့်ညံ့ရေးဟာတကယ်တမ်းဖြစ်မလာနိုင်တဲ့လိုက်လေဝေးလေတန်လျက်ပမာထင်အောင်ထင်မှားအရာသာဖြစ်နေသေးတယ်လို့ဆိုရင်အဆုံမြင်တတ်လွန်တယ်လို့ဆိုကြင်ကြပါသလားသောရရှိများခင်ဗျာ။ကျေးဇူးတင်ပါတယ်။
ကျောင်းစံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ကြာတာပတင်းနေ့နေ့နဲ့ခင် VOE မြမပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်တူဦးတဲကိုပဲတာဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရဒူပဲထားလိုက်တာကြောင့်2020ပြည့်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရက်ဒီချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့သတင်းရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်တယ်လို့ယူဆကြပါသလဲဒီမိုကရေစီပြည်ပင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကို NLD ပါတီကအလေးမထားတဲ့လုပ်ရက်တစ်ခုအဖြစ်လို့ရမြင်နိုင်ပါသလားအခုလာမယ့်စနေညဒိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်းရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932923255 ၄ email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ကိုချိုချောတဲ့အစီအစဉ်တင်ဆက်မဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ပါရှင်။ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါရစေ။အခုတော့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျမကြီးအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။အုံနောက်နဲ့အာယုံကျော်ဆိုင်ရာခွဲစိတ်မှုဌာနအပါအဝင်မြန်မာနိုင်ငံရဲ့ကျမကြီးကဏ္ဍတွေမှာနိုင်ငံတကာစံချိန်စံညွှန်းနေတဲ့လိုက်မီအောင်လို့ဘလို့ပြုပြင်ပြောင်းလဲဆောင်ရွက်နေတယ်လဲဆိုတာကိုပြောပြမှာပါ။ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျမကြီးအစီအစဉ်မှာနားဆင်ကြရအောင်ပါရှင်။
အုံနောက်နဲ့အောင်ကျော်ဆိုင်ရာယောဂါတွေထဲမှာလေဖြတ်ယောဂါနဲ့အုံနောက်သွေးကြောပေါက်တဲ့ယောဂါတွေကိုခံစားကြရတဲ့အခါနာတာရှည်ယောဂါအဖြစ်ရောက်ရှိသွားကြတဲ့သူတွေရှိသလိုအသက်သေဆုံးသွားကြတာမျိုးတွေကိုလည်းတွေ့မြင်နေကြရပါတယ်။ စေဝါနဲ့ကုထုံးတွေတဖြည်းဖြည်းတိုးတက်ကောင်းမွန်လာနေတာကြောင့်အခုအခါမှာတော့လေဖြတ်တဲ့အချိန်ကနေစပြီး6နာရီကနေ8နာရီအတွင်းမှာဆေးရုံကိုရောက်အောင်ခေါ်သွားနိုင်ခဲ့မယ်ဆိုရင်ပဂတိနီးပါးပြန်ကောင်းသွားအောင်ကုသမှုတွေပြုလုပ်နိုင်နေပြီဖြစ်တယ်လို့စီးနဲ့ကြောက်ခက်ခွဲစိတ်အထူးကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးခင်ထွန်းကပြောပါတယ်
အဲ့တော့ကျွန်တော်ပြည်သူလူထုပြောကြားနေတာတော့ဟိုးအရင်တော့ဆိုလို့ရှိရင်ပေါ့လေကျွန်တော်လေဖြတ်တော့လေဖြတ်တယ်နော်အဲ့လိုဦးနော်သေးရောပေါက်သွားတယ်ဆိုရင်အိမ်မှာပဲဟလာလိုပဲနေရောမှာဒီလိုပဲယောဂခန်းစားပုံမှာအခါကြာအသက်ဆုံးမတဲ့တိရှိပါတယ်အခုခဲ့တော့အဲ့လိုမျိုးပဲ ਨੇ ကျွန်တော်တို့အချိန်မီပေါ့လေဟလာဟလာလေးဖြတ်သွားတယ်တစ်ခုဖြစ်သွားတယ်6နာရီ7နာရီအတွင်းမှာစီးုံရောင်းလုံးနေလို့ရှိရင်ဒါတွေကိုလုံးဝပဂတိနေပါပြန်ကောင်းတော့လုံးဆိုင်နေတဲ့အခြေအနေဖြစ်နေပါပြီအဲ့ဒါတွေကိုပြည်သူလူအလုံးသိစေချင်ပါတယ်
အောင်နောင်းအောင်ကျော်ဆိုင်ရာကုသမှုပညာရပ်တွေမှာတဖြည်းဖြည်းတိုးတက်ကောင်းမွန်လာနိုင်စေဖို့အတွက်ဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေကနေအသိပညာနဲ့ဤပညာအကူအညီတွေကိုရယူဖြည့်ဆည်းပေးနေကြရအောင်ပါပါအောင်နာနဲ့အောင်ကျော်ဆိုင်ရာခွဲစိတ်မှုပညာရပ်ကိုမြှင့်တင်တဲ့လုံဆောင်ချက်တစ်ခုအနေနဲ့ဂျပန်နိုင်ငံအိုဆာကာယူနီဗာစီတီနဲ့ပူးပေါင်းပြီး Neurosurgery Service တွေကိုလုံဆောင်နိုင်မှုစီစဉ်ဆောင်ရွက်လျက်ရှိတယ်လို့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနမှဖြစ်သူဒေါက်တာဦးထွန်းမြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒါကတော့ Private Public Partnership ပေါ့နော်ဒီဥစ္စာကျွန်တော်တို့ဟိုကျွန်တော်စီမံချက်အများပြားတွေတခုပါပဲကျွန်တော် Public ဖက်မှာဆိုလို့ရှိရင်တော့ကျွန်တော်တို့စီတက်ကတူတက်ပေါ့နော်private ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီပန်းလှိုင်စီလုံ hospital ပေါ့အဲ့ဒါကနေပြီးတော့ကျွန်တော်တို့ဟိုဘက်က Osaka City University နဲ့အဲ့ဒီမှာရှိတဲ့ကျွန်တော်တို့ဒီ neuro surgeon ပေါ့လေနော် professor Uhaka နော်အဲသူတို့နဲ့ကျွန်တော်တို့ဒါပေါင်းပြီးတော့ဟိုဆွေးနွေးပွဲကျင်းပတာပါပဲဒီဥစ္စာတော့ကျွန်တော်တို့အတွက်နမူနာပါပဲကျွန်တော်တို့ဒါအတွက်မှန်းထားတာတော့ကျွန်တော်တို့ရဲ့အုံနောက်နဲ့အာယုံကျော်ခွဲစိတ်ကူပညာဒီဥစ္စာတွေကျွန်တော်တို့ scale တွေပေါ့လေ nordic တွေအားလုံးတက်လာမယ်နောက် globally ကျွန်တော် technology တွေလည်းကျွန်တော်တို့ရလာမယ်ဒီဥစ္စာတွေမှန်းပြီးဒါကိုဆောင်ရွက်ကြတာလည်းဖြစ်ပါတယ်
အုံနောက်နဲ့အောင်ကျော်ဆိုင်ရာယောဂါတွေကိုခွဲစိတ်ကုသမှုပြုလုပ်ခြင်းဟာအသက်အန္တရာယ်နဲ့အလွန်နီးကပ်တဲ့ကုသမှုနည်းလမ်းတွေဖြစ်ပါတယ်အရင်ကတည်ဆုံမှုရာဂိုင်းနှုန်းတွေများခဲ့တဲ့ဆိုပေမဲ့အခုခါမှာတော့အုံနောက်နဲ့အောင်ကျော်ခွဲစိတ်ကုသနိုင်တဲ့ယောဂအမျိုးအစားအရေအတွက်တွေများလာနေပြီးအသက်တည်ဆုံမှုတွေလည်းလျော့ကျလာနေတယ်လို့ပေါမောက္ခဒေါက်တာဦးခင်ထွန်းကပြောပါတယ
်အဲ့ဒါကကျွန်တော်တို့ဟိုအရင်တော့ဆိုလို့ရှိရင်ပေါ့လေကျွန်တော်တို့ဒီအုံနောက်နဲ့အောင်ကျော်ခွဲတယ်ဆိုလို့ရှိရင်ဒါဒီ mortality ပေါ့လေတည်နှုန်းတွေကများတယ်ပြုတယ်ဆိုအခုတော့တော်တော်လေးကို safe ဖြစ်လာတယ် safe ဖြစ်လာပြီးပေါ့အရင်တော့ကျွန်တော်တို့ ticket တန်ရမှုတွေတော့ပဲကုသတာပေါ့လေအခုနောက်ပိုင်းကျတော့အကုန်လုံးတော်တော်များများကိုကုသလာတယ်နော်ဒီကျွန်တော်တို့ဒီအုံနောက်မှာဖြစ်တဲ့ကျူမာစီနော်ဒီကင်ဆာယောဂါတွေဘာတွေအစားနော်တော်တော်လေးကုသလာနေတာလည်းနောက်တစ်ခါကျွန်တော်လေးပြတာပေါ့လေလေးပြတာအုံနောက်ထဲကသွေးကြောပေါက်သွားတယ်သွေးကြောပိတ်သွားဒါတွေကိုပါကုသနိုင်တဲ့အခြေအနေတွေကိုရောက်လာပါပြီ
အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနတွေကိုတိုးချဲ့တိစောက်မှုတွေအများကြီးလှုံ့ဆော်နေတယ်လို့လည်းသိရပါတယ်အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနတွေကိုတိုးချဲ့တိစောက်နေမှုမှာငွေအားနဲ့လူအားတွေကိုအများကြီးအသုံးပြုဖို့လိုအပ်တာကြောင့်ပုဂ္ဂလိကဆေးရုံတွေကပါဝိုင်းဝန်းကူညီလှုံ့ဆော်ကြမယ်ဆိုရင်ပိုပြီးအကျိုးရှိနိုင်တယ်လို့ပန်းလိုက်စီလုံးဆေးရုံမှဒါရိုက်တာတူဦးဖြစ်သူဒေါက်တာတော်အောင်မရှိန်ကအခုလိုပြောပါတယ်
ဒီမှာလဲ neurosurgery department ကသူတို့တွေလည်းဒီအများကြီး expansion နဲ့လုပ်နေဆေးရုံသစ်တွေစောက်ဖို့တွေလည်းလုပ်တယ်ဒါပေမဲ့လည်းဟိုလူနာတွေကလည်းအများများတဲ့အခါကျတော့ဟိုကျမတို့ဘက်က public ကော private ကောပေါင်းပြီးလုပ်လို့ရှိရင်တော့လူနာတွေအတွက်ပို့ပြီးကောင်းတာပေါ့နော်နောက်တစ်ခုကနှီးပညာတွေကလည်းတကဘာလုံးမှတိုးတက်လာနေတယ်ဟိုကဂျပန်ဆိုရင်လည်းအရန်တိုးတက်တဲ့နည်းပညာတွေရှိလာတယ်အဲ့တော့နည်းပညာတွေဖလှယ်ခြင်းအားဖြင့်ကျမတို့ဒီမှာရှိတဲ့ဒီ professional development တွေလည်းရမယ်လူနာတွေအတွက်လည်းကောင်းမွန်တဲ့ service တွေရလာနိုင်တာပေါ့နော်
အုံနောက်နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနအပါအဝင်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့လိုက်မြှောက်ပြုပြင်ပြောင်းလဲဆောင်ရွက်တဲ့နေရာမှာဂျပန်နိုင်ငံအိုဆာကာယူနီဗာစီတီနဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်မှုဟာလည်းတစ်ခုပါဝင်ဖြစ်ပြီးအချိုးကျစုရလက်တွေကိုတော့စောင့်ကြည့်ကြရအောင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန့်စော်စီစဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြားရအောင်ပါရှင်။မတ်စုမြတ်မွန်ကနေတင်ဆက်ထားပါတယ
်။အရှေ့တောင်အာရှနိုင်ငံတွေမှာလေအင်တာနက်သုံးပြီးတော့လုပ်တဲ့စီးပွားရေးလုပ်ငန်းတွေတိုးတက်နေတာ2019ခုနှစ်မှာမှတ်ကြောက်တရားလာအောင်စီးပွားရေးတန်ဖိုးကဒေါ်လာဘီလီယံ100ထောင်ကျော်သွားပြီတဲ့ကိုသားညုံကြီ
းဟုတ်တယ်မဆွေမောင်ကခုလိုမျိုးဒီအင်တာနက်ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာတာကလူတွေရဲ့ဈေးဝယ်ပုံသွားလာပုံစားသောက်ပုံတွေပြောင်းလဲလာကြတာကြောင့်မဟုတ်လားဗျ
သိကြတာပေါ့ရှင့်
Google Company ရဲ့ Singapore အစိုးရပိုင် Temasek Holding လုပ်ငန်းကြီးရဲ့ Bain & Company ဆိုတဲ့စီမံခန့်ခွဲရေးနဲ့ဆိုင်တဲ့အတိုင်ပင်ခံကုမ္ပဏီရဲ့ပေါင်းပြီးတော့မှထုတ်တဲ့ Economy Southeast Asia 2019ဆိုတဲ့အစီရင်ခံစာမှာအဲ့ဒါတွေကိုလေ့လာဖော်ပြထားတယ်လေ2019 October 3ရက်ကထုတ်တဲ့အစီရင်ခံစာထဲမှာအရှိတောင်အရှာလို့ပြောပေမဲ့နိုင်ငံ6နိုင်ငံကိုပဲအဓိကထားလေ့လာထားတော့မြန်မာနိုင်ငံတော့မပါဘူးသူတို့က Thai Singapore Malaysia Indonesia Philippines နဲ့ Vietnam နိုင်ငံတွေကဒီ Internet သုံးတဲ့စီးပွားရေးလုပ်ငန်းတွေကိုလေ့လာပြီးတော့အစီရင်ခံစာထုတ်တာကိုသားညုံရဲ့
အင်္ဂလိပ်လို Internet Economy လို့ပြောတာကိုမြန်မာလိုအလွယ်ဆုံးပြန်ရှင်းရင်တော့ Internet Online ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးပေါ့ဗျာ Online ပေါ်မှာဈေးဝယ်တာတို့ Grab တို့ Uber တို့ကိုငှားတယ်လို့မျိုးonline ကနေပြီးတော့ကားငှားစီတာမျိုးတွေတော့ online ကနေပြီးတော့ငွေလွှဲပြောင်းလုပ်တာတို့အားလုံးကျုံးဝင်ပါတယ
် economy southeast asia 2019အစီရင်ခံစာကလည်းစောစောကပြောတဲ့အရှိတောင်အာရှနိုင်ငံ6ခုမှာ online ကနေပြီးတော့ဝန်ဆောင်မှုပေးတဲ့ခီးသွွားလုပ်ငန်းတွေ online သတင်းမီဒီယာလုပ်ငန်းတွေ grab လိုမျိုးဒီ online ကနေငှားစီရတဲ့ငှားရင်လုပ်ငန်းတွေ e-commerce လုပ်ငန်းတွေ online ကနေဘဏ္ဍာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအဓိကလေ့လာထားတာရှင့်
အရှိတောင်အရှာမှာပြီးခဲ့တဲ့လေးနှစ်အတွင်းအင်တာနက်သုံးတဲ့သူကတန်းတရာတော်မှတိုးလာတယ်လို့အစီအစဉ်ကကပြောပါတယ်။အများစုကအသက်15နှစ်ကနေပြီးတော့19နှစ်ကြာလူငယ်တွေတဲ့မိုဘိုင်းလက်ကင်ဖုန်းကိုလက်ကမချနိုင်တဲ့လူငယ်တွေများလာလေလေအင်တာနက်သုံးတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာလေလေဖြစ်ပဲလို့လည်းအစီအစဉ်ကကသုံးသပ်ထားတာပါ
။အင်တာနက်ပေါ်ကနေလည်းဝန်ဆောင်မှုတွေကိုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကအခုဆိုလို့ရှိရင်ဒေါ်လာဘီလီယံ100ကျော်သွားပြီ။2025ခုနှစ်မတိုင်ခင်မှာဆိုရင်ဒီထက်3ဆတိုးပြီးတော့မှဒေါ်လာဘီလီယံ300ထီထောင်ရှိမယ်တဲ့။အရှိတောင်အရှာကလူတွေကိုဒီကဘာမှာအင်တာနက်နဲ့အထူးတွေ့ဆုံအသုံးအများဆုံးလို့တော့မှအစီရင်ခံစာထဲမှာဆိုထားတယ်။လိုချင်တာကိုအွန်လိုင်းဆိုင်ကနေဝယ်လိုက်တာမျိုးအစားအသောက်တွေကိုအွန်လိုင်းကနေမှာယူတာမျိုးနောက်အငှားရင်တွေကိုမိုဘိုင်းအက်ပေါ်ကနေငှားလိုက်တာမျိုးလို့လူတွေရဲ့နေမှုထိုင်မှုပုံစံတွေပြောင်းလာတာကြောင့်မဟုတ်လို့ e-commerce အင်တာနက်အခြေခံစီးပွားရေးကအမြန်ဆုံးတိုးတက်နေတဲ့ကဏ္ဍတစ်ခုဖြစ်တယ်တဲ့။အွန်လိုင်းရှော့ပင်းလုပ်ငန်းတစ်ခုရဲ့နေ့တွင်ဒေါ်လာ38ဘီလီယံကျော်နေပြီ။
online ပေါ်မှာလူများစိတ်ဝင်စားတဲ့ promotion တွေပေးတာတို့သူတို့ဝန်ဆောင်မှုပေးတဲ့ mobile app တွေမှာဖျော်ဖြေအစီအစဉ်တွေထည့်ပေးတာတို့နောက်မှာယူတဲ့ပစ္စည်းတွေအစားအသောက်တွေကိုမြန်မြန်ဆန်ဆန်ပို့ပေးတာတို့လုပ်ပေးတဲ့အတွက်2025ခုနှစ်မတိုင်ခင်အခုထက်စီးပွားရေးကလေးစားတိုးပြီးတော့ဒေါ်လာဘီလီယံ150တောင်မှကျော်သွားမယ်လို့ဆိုထားပါတယ်သူတို့လေ့လာတဲ့အရှိတောင်အရှာ6နိုင်ငံတည်းကမှ e-commerce အတိုးတက်ဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံပါတဲ့ဒါပေမဲ့လည်းအရှိတောင်အရှာမှာစီးပွားရေးလုပ်ငန်းတိုင်း digital စနစ်ကိုသုံးပြီးတော့internet online မှာဝန်ဆောင်မှုရနိုင်ဆုံးကတော့ vietnam ပဲဗျ
အရှိတောင်အာရှ6နိုင်ငံလုံးမှာတော့ကားငှားစီးတာရောအစားအသောက်တွေကိုကိုလိုတဲ့နေရာကိုပို့ပေးဖို့မှာယူတာရောအပြင်တခြား online ဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုတဲ့သူတွေတိုးလာတဲ့ကိုသားညုံရအာရှမှာကားငှားစီးတာနဲ့အစားအသောက်တွေလိုက်ပို့ပေးတဲ့လုပ်ငန်းပိုင်းမှာရှေ့ပြေးနေတဲ့ grab နဲ့ gojek တို့အတွက်အလားအလာအတော်လေးကောင်းနေတာပေါ့ဒီကုမ္ပဏီနှစ်ခုလုံးကသူတို့လုပ်ငန်းတိုးတက်ပြီးတော့အမြတ်ထွက်တာကအစားအသောက် delivery လုပ်တာကြောင့်လို့ပြောကြတယ်အဲဒါကြောင့်လဲ food panda တို့ deliveroo တို့လိုမျိုးအပြိုင်လုပ်ငန်းတွေလည်းရှိနေပြီလေ
internet online ကနေပါဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေကအရင်ကသူတို့ဝန်ဆောင်မှုယူတဲ့လူသစ်တွေပို့တိုးလာဖို့အရင်ကပိုအာရုံစိုက်ကြတယ်အခုတော့လူသစ်တိုးဖို့ထက်ကိုရှိပြီးသား customer တွေအတွက်ဝန်ဆောင်မှုကိုပိုကောင်းအောင်လို့ promotion ပေးတဲ့ဘက်ကိုပို့ပြီးတော့အာရုံစိုက်လာကြတာကိုလည်းလေ့လာမှုမှာတွေ့ရပါတယ်
အခုလောလောဆယ်မှာတော့အခုလိုမျိုး internet online ကနေဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းထက်ဝက်ကျော်ကမြို့ပြဒေသတွေမှာအဓိကဖြစ်နေတယ်။ဒါပေမဲ့အခုကနေပြီးတော့2025ခုနှစ်အတွင်းမှာမြို့ပြမဟုတ်တဲ့နေရာတွေမှာလည်း online အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကနှစ်ဆတိုးလာမယ်လို့ခန့်မှန်းထားပါတယ်။လက်ကင် mobile phone သုံးသူတွေအတွက် internet ကိုလွယ်လွယ်ကူကူဈေးသက်သက်တသားနဲ့ချိတ်ဆက်လာနိုင်ကြတာရော online ဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့ယုံကြည်စိတ်ချလာကြတာကြောင့်မှ internet အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကမျောလင့်ထားတာထက်ကိုတိုးတက်လာတာလို့လေ့လာသူတွေကပြောကြတယ်
။အင်တာနက်ချိတ်ဆက်ထားတဲ့လက်ကင်ဖုန်းပေါ်ကနေပြီးတော့ online ဝန်ဆောင်မှုတွေကိုလွယ်လွယ်ကူကူသုံးနိုင်လာတော့ game ကစားတာကနေပြီးတော့ဘန်ငွေစင်းစစ်တာမျိုးတွေမကတော့ဘူး။ခီးသွားဖို့လေရင်လက်မှတ်ဝယ်တဲ့အထိပါလှုပ်လာကြတာတွေ့နေရတယ်တဲ့
။နည်းပညာတိုးတက်လာတဲ့အတွက်အရှိတောင်အာရှဒေသကလူအများအတွက်ဘဏ္ဍာရေးဝန်ဆောင်မှုတွေကိုအရင်ကထက်ပိုပြီးတော့လက်လန်းမိလာကြမယ်တဲ့။လောလောဆယ်ဒီဒေသထဲမှာဒီအသက်ပြည့်ပြီးတဲ့လူဦးရေတန်း400လောက်မှတန်းတရာလောက်ကဘန်လုပ်ငန်းဝင်ဆောင်မှုကိုလက်လန်းမမီကြဘူးလွယ်လွယ်ပြောရင်တော့ဘန်စင်းမရှိကြဘူးပေါ့ဘန်စင်းရှိတယ်ဆိုရင်လည်းအကန့်အသတ်နဲ့ပဲဝင်ဆောင်မှုတွေကိုရယူနိုင်ကြတယ်အဲဒါကြောင့်မို့လို့အခုလိုမျိုးဒီဘန်လုပ်ငန်းဝင်ဆောင်မှုတွေကိုအပြည့်အဝမရနိုင်ကြတဲ့သူတွေကိုနည်းပညာတိုးတက်မှုအကျိုးနဲ့လက်လန်းမိလာအောင်လုပ်နေကြတာကိုလည်းဒီအစီအစဉ်ခန်းစာထဲမှာပြောထားတယ်ရှင
်မြို့ကြီးတွေမှာနေတဲ့လူမျိုးတွေအတွက်ဘန်သွားလိုက်တာကတိတ်အခက်ခဲမရှိပေမဲ့နေဘက်တွေမှာနေတဲ့လူမျိုးတွေအတွက်ကကြတော့ဒီဘန်ရှိတဲ့နေရာတကူတကသွားဖို့ဆိုတော့တိတ်မလွယ်လောက်ဘူးလေ အဲ့တော့ online ပေါ်ကနေပြီးတော့ငွေပေးချေတာပါဝင်ဘဏ်နဲ့ဆိုင်တဲ့ဝန်ဆောင်မှုကိုလွယ်လွယ်လုပ်လာနိုင်ကြမယ်ဆိုရင်ဒီကဏ္ဍပိုင်းကလည်းအများကြီးတိုးတက်လာလိမ့်မယ်လို့ခန့်မှန်းနေမှာစီမံမော
။အစီရင်ခံစာပူးတွဲထုတ်တဲ့ Google ကုမ္ပဏီရဲ့ဒီအရှိတောင်အာရှဆိုင်ရာဦးဆောင်ညွှန်ကြားရေးမှူး Stephanie Davis ကတော့ online ဝန်ဆောင်မှုတွေအပေါ်လူတွေပို့ပြီးတော့စိတ်ချလာကြတာရောအင်တာနက်ကိုဈေးတက်တက်တာတုံးနိုင်လာကြတာရောကြောင့်အင်တာနက်အခြေခံစီးပွားရေးမှာအရင်ကရှိတဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်ပြီလို့ပြောတယ်ကိုသားညုံရဲ့
ဒါပေမဲ့လည်း digital စနစ်နဲ့ဝန်ဆောင်မှုပြီးတဲ့စီးပွားရေးလုပ်ငန်းတွေမှာကျွမ်းကျင်လုပ်သားတွေလိုအပ်နေသေးတာကတော့စိန်ခေါ်မှုကြီးတစ်ခုဖြစ်ရှိနေသေးတယ်ဆိုတာကို Google, Temasek နဲ့ Bain & Company တို့ပူးတွဲထုတ်တဲ့ဒီအစီအစဉ်ကမှထောက်ပြထားတယ်မဟုတ်လားမဆွေးမမော
်ဟုတ်ပါတယ်ဒီအရှိတောင်အာရှမှာ digital နည်းစနစ်ကြောင့်ပိုအကျိုးရှိလာမယ့်အလားအလာအတိုင်းလက်တွေ့ဖြစ်လာဖို့မှာဒီ digital စွမ်းရည်တက်အောင်လုပ်ရမယ်အငယ်စားစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရမယ်နည်းပညာအကျိုးဒေတာတလွှားလူတွေပို့ပြီးတော့ခန်းစားနိုင်အောင်စူးစမ်းရမယ်ဆိုတာကိုလည်းအစီရင်ခံစာမှာပြောထားပါတယ်
။အရှိတောင်အရှာကလူကြီး90ရာခိုင်နှုန်းလောက်အင်တာနက်ကိုသုံးနေကြပြီးတော့အဲ့ဒီထက်မှအများစုကလက်ကင်မိုဘိုင်းဖုန်းတွေပေါ်ကနေအင်တာနက်ကိုသုံးနေကြတော့ online စီးပွားရေးဝန်ဆောင်မှုတွေကိုအခုထပ်ပို့ပြီးတော့နားလည်သဘောပေါက်မယ်သုံးလာကြမယ်ဝန်ဆောင်မှုတွေကိုလည်းအခုထပ်ပို့ပြီးတော့ကောင်းအောင်လုပ်ပေးနိုင်မယ်ဆိုရင်တော့စီးပွားရေးလုပ်ငန်းတွေအတွက်ရောဝန်ဆောင်မှုယူသူတွေအတွက်ရောအကျိုးရှိမှာအသေးကြပါ
ထိုင်း၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်စုစုပေါင်း6နိုင်ငံကိုအဓိကထားတဲ့ Economy Southeast Asia 2019အစီရင်ခံစာအရအရှိတောင်အာရှမှာဒီအင်တာနက်အွန်လိုင်းဝန်ဆောင်မှုအခြေခံနဲ့စီးပွားရေးက2019ခုနှစ်မှာဒေါ်လာဘီလီယံ100ကျော်သွားပြီ။ Digital နည်းပညာကျွမ်းကျင်တဲ့လူငယ်တွေအရွယ်ရောက်လာကြမဲ့နောက်6နှစ်ဆိုလို့ရှိရင်အခုထက်3ဆတက်ပြီးတော့ဒေါ်လာဘီလီယံ300အထိတောင်ဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဒီအစီရင်ခံစာထဲမှာမြန်မာနိုင်ငံမပါပေမဲ့မြန်မာနိုင်ငံရှိနေတဲ့အရှိတောင်အာရှဒေသရဲ့ဒီအားတက်စရာအလားအလာတွေကိုဘယ်လိုမျိုးအကျိုးရှိရှိအသုံးချလို့ရမလဲဆိုတာကိုသိထားမယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းအကျိုးများမယ်ထင်ပါတယ်ရှင
်အဲ့တော့ဒါကတော့အရှိတောင်အာရှမှာတိုးတက်လာနေတဲ့ဤစီးပွားရေးအကြောင်းကိုဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်စုမြတ်မွန်ကပြောပြသွားတာပါကိုသားညူကကူညီပါဝင်တင်ဆက်ထားပါတယ်ကျမတို့အခုထုတ်လွှင့်နေတဲ့နနက်6နာရီကနေ9နာရီထိအစီအစဉ်ကိုမြန်မာစံတော်ချိန်နနက်8နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်ကြတာပလီနေနေနဲ့ခင်း VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပ
ါကိုရိုနာဗိုင်းရပ်စ်အလင်းမြန်ကူးစက်ပြန့်ပွားနေတာကိုဟန်တာတပ်ဖြတ်ရေးအတွက်အမေရိကန်ဒေါ်လာ 8.3 ဘီလီယံတန်ဖိုးရှိတဲ့အရေးပေါ်ရမုံငွေတရားထူထောင်ထားရှိဖို့အမေရိကန်လွှတ်တော်အမတ်တွေဖော်ထုတ်နေတာသဘောတူညီမှုရခဲ့ကြပါတယ်အမေရိကန်အထက်နဲ့အောက်လွှတ်တော်နေရာစလုံးက Republican နဲ့ Democrat အမတ်တွေကြားရရှိခဲ့တဲ့အရေးပေါ်ရမုံငွေဆိုင်ရာဒီဥပဒေရဲ့နောက်ဆုံးမူကြမ်းကိုသတင်းပတ်ကောင်မှရရှိနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်အီတလီနိုင်ငံအတွင်းကစာတင်ကြောင်းတွေအားလုံးဆဲရကြပိတ်မယ်အကြောင်းအစိုးရကကြေညာတဲ့အချိန်ထဲမှာပဲဒီဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်တဲ့နိုင်ငံ၄နိုင်ငံတိုးလာပါတယ် Chile, Hungary, Poland နဲ့ Slovenia နိုင်ငံတွေကလည်းသူတို့တိုင်းပြည်အသီးသီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိလာနေပြီဖြစ်ကြောင်းဗုဒ္ဓနေ့ကပြောကြားလိုက်ကြတာပါမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားခဲ့ကြတဲ့ရဟင်္ဂျာဒုက္ခသည်တွေအတွက်အခုအညီအမေရိကန်ဒေါ်လာ189တန်လိုအပ်နေကြောင်းကရသမကအေဂျင်စီတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကမလ3ရက်နေ့မှာတောင်းခံလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုပြန်နိုင်ဖို့မှာဒုက္ခသည်တွေရဲ့နိုင်ငံသားဖြစ်ခွင့်အခွင့်အရေးနဲ့ပတ်သက်လို့ရှင်းရှင်းလင်းဖြစ်ဖို့အရေးကြီးတဲ့အကြောင်းလဲကရသမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒေကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုထိန်းချုပ်ရေးမှာမြန်မာနိုင်ငံကဆရာဝန်တွေအသုံးပြုနိုင်မှုစေဝါကိရိယာတွေမြန်မာနိုင်ငံကိုပေးပို့ခဲ့တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ယောဂဆန်းသက်ရှာဖွေရေးကိရိယာပေါင်း300နဲ့ PCR ဆစ်ဆစ်ဆက်တစ်ခုကိုမြန်မာနိုင်ငံရဲ့မြစ်ထပ်ရခိုင်ခြေရပေးပို့ခဲ့တယ်လို့လည်းစင်ကာပူနိုင်ငံသားရေးဝန်ကြီးဌာနကမလ၄ရက်နေ့ရက်စွဲနဲ့ကြေညာပါတယ်။အမေရိကန်ပြည်ထောင်စုမှာအခုနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်လာရေးကြိုးပမ်းမှုတွေမှာSuper Tuesday လို့ခေါ်တဲ့အင်္ဂါနေ့ကပါတီရင်းပနမာရွေးချယ်မှုတွေအပြီးဒုသမရလောင်ဂျိုးဘိုက်တန်နဲ့ဗမာပြည်နယ်ကအထက်လွှတ်တော်အမတ်ဗန်နီဆန်ဒါတို့နှစ်ဦးသာကြံတော်မဲ့အခြေအနေရှိနေပါတယ်သူတို့နှစ်ဦးဟာဒီမိုလာမဲ့နိုဝင်ဘာရွေးကောက်ပွဲမှာသမရဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့အတွက်ကြိတ်နေစူးစမ်းနေကြတာပါ
ကျေးဇူးပါရှင်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြသွားတာပါဒီဂရီမနဲ့အစီအစဉ်
ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်အင်ဂျင်နီယာကတော့ Darius Smith ပါရှင်ကျမကတော့အင်ဂျင်နိုင်ပါကြာတာပတိနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.